ဒီပါဠိကဘာလို့တဲ့ပါဠိတော့ဘုရားရှိခိုးတဲ့ပါဠိတော့အကြံ၍ဘုရားမရှိခိုးတတ်သေးပါဘူးဆိုရင်ဘာမှချင်းချင်းဝဝစဉ်းစားမနေနဲ့အဲ့ဒီပါဠိလေးညွှန်လိုက်ရင်ဘာဖြစ်တော့အဲ့ဒါဘုရားရှိခိုးတာနော်အကြောင်းမလို့မြတ်စွာဘုရားဘုံတော်ရှင်းပါခိုင်းပြီးတော့ဘာမှမစွန့်တာဘူးဆိုရင်ဘာဆုံးမလဲနမောတသဘဂဝါတော်ရဟတော်သမ္မာသမ္ဗုဒ္ဓသာရတယ်ပါဟုတ်လား
သွားရင်လာရင်ကားပေါ်ပစကားပေါ်ယထာပေါ်လန်းလျှောက်ရင်ဖြစ်စေထိုင်ရင်ဖြစ်စေလှုပ်လှုပ်ရင်ဖြစ်စေအားတဲ့အခါနားနေတဲ့အခါဘုရားရှိခိုးခြင်းနဲ့ဘယ်လိုဆုံးမလဲနမောတသဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓသာနော်အရဟံဆိုတဲ့ဂုဏ်ရဲ့အရဟတော်အရဟံဆိုတဲ့ဂုဏ်သမ္မာသမ္ဗုဒ္ဓသာကသမ္မာသမ္ဗုဒ္ဓဆိုတဲ့ဂုဏ်ဘဂဝါတော်ကဘဂဝါဆိုတဲ့ဂုဏ်ဒီပါဠိထဲမှာဂုဏ်ဘယ်နှမျိုးပါလဲနံပါတ်1ကအရဟံနံပါတ်2ကသမ္မာသမ္ဗုဒ္ဓနံပါတ်3ကဘဂဝါဘုံ3မျိုးပါတဲ့ဘုရားရှိခိုးပါဠိနမောဆိုတာကရှိခိုးပါဤဟုတ်လားနမောရှိခိုးပါဤဘလူကိုရှိခိုးမလဲတတ္တဘုံတော်3ပါးနဲ့ပြည့်စုံတဲ့မြတ်စွာဘုရားအားရှိခိုးပါဤမြတ်စွာဘုရားသခင်ကတော်မြတ်ကြီးကဘုံတော်9ပါးရှိတယ်ဒါပေမဲ့လို့လည်းပဲအဲ့ဒီကောင်တော်၃ပါးနဲ့ရွေးချယ်ပြီးတော့ရှိခိုးခဲ့ဘူးတဲ့ပုဂ္ဂိုလ်တွေဘုရားလက်ထက်ကရှိခဲ့ဘူးတဲ့အဲ့ဒီပုဂ္ဂိုလ်တွေတဲကထင်ရှားတဲ့ပုဂ္ဂိုလ်တွေပြောပြပါဆိုရင်နံပါတ်၁ဗကြာမင်းမြတ်စွာဘုရားတခင်ကတော်မြတ်ကြီးကိုရှိခိုးတဲ့နေရာမှာအဲ့ဒီပါဠိနဲ့ရှိခိုးခဲ့ဘူးတဲ့နောက်တစ်ခါနံပါတ်၂ကောသလမင်းကြီးမြတ်စွာဘုရားတခင်ကတော်မြတ်ကြီးကိုအာယုံပြုတ်ပြီးတော့နမောတတဘဂဝါတော်ရဟတော်သမ္မာသမ္ဗုဒ္ဓတာလို့အဲ့ဒီလိုရှိခိုးခဲ့ဘူးလေ။နောက်ဒနေဇာနီပုံသားကြီးဒနေဇာနီပုံနေမကြီးဒနေဇာနီပုံနေမကြီးဆိုလို့ရှိရင်ဘလောက်အထိအံ့ဩဖို့ကောင်းတယ်လေ။သူရဲ့ခင်ပွန်းဖြစ်တဲ့ပုံသားကြီးကဘုဒ္ဓဘာသာမဟုတ်ဘူး။အခြားခြားသောဘာသာကိုးကွယ်နေတဲ့ပုံသားကြီးဒနေဇာနီပုံနေမကြီးကအမြဲတမ်းမြတ်စွာဘုရားကိုရှိခိုးတယ်ရှိခိုးတဲ့အခါကျတော့ဘုန်းကြီးတို့ပရိသတ်တွေဘုရားပုံတော်ရှိမှသွားရှိခိုးတာမျိုးဒီလိုမဟုတ်ပါဘူးအဲ့ဒီအချိန်တုန်းကဘုရားပုံတော်မရှိသေးဘူးသဘောပေါက်လားဘုရားပုံတော်မရှိသေးဘူးနော်မြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့ပုံတော်ကိုရှိခိုးတဲ့စနစ်ရှိခိုးတဲ့ခေတ်ကနှစ်ပေါင်းတစ်ထောင်လောက်ကြာမှပေါ်လာတဲ့စနစ်ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်ကဘုရားရှင်ကတော်မြတ်ကြီးကိုရှိခိုးခြင်းရင်ဘလို့ရှိခိုးလဲဘုရားရှင်ကတော်မြတ်ကြီးရဲ့ဘုံတော်ကိုအာယုံပြုတ်ပြီးတော့ရှိခိုးခဲ့ကြအဲ့တော့မျက်လုံးကလေးမဲပြီးတော့ဘုရားရှင်ကတော်မြတ်ကြီးကိုအာယုံပြုတ်ပြီးတော့ဒီပါဠိလေးဆိုလိုက်ရင်ဒါဘုရားရှင်ခိုးတဲ့ပါဠိဖြစ်သွားတာပဲအဲ့ဒါကြောင့်မလို့ဘုရားရှင်ရှင်းမှာဘုရားဘုံတော်ရှင်းမှာရောက်မှာဘုရားရှင်ခိုးရမယ်လို့မသတ်မှတ်ပါနဲ့ဘယ်နေရာမှာပဲမဆိုဘလို့စပွားမှာထိုင်နေရင်အလုံးလုံးရင်နော်အာထမင်းချက်ရင်ချက်ရင်ပြောင်းရင်ဘုရားရှိခိုးလို့မရဘူးလားရဘယ်လိုရှိခိုးမလဲအဲ့ဒီလိုရှိခိုးကြနော်ဒနေဇာနေပုံနေမကြီးလည်းသူလည်းဒီလိုပဲရှိခိုးလာခဲ့တာပဲတခုခုလည်းများပြေလို့အာဩဇရာကောင်းရင်ဘုန်းကြီးတို့ပရိသတ်တွေကဘယ်လိုလဲအာဩတဲ့လက္ခဏာလေးတွေနဲ့အမလေးတို့ဘာတို့ဒီလိုတရတယ်မလားဟာတို့ဟင်းတို့ဒီလိုဖြစ်တာကိုဒနေသာနေပုံနေမကြီးကမဟုတ်ဘူးတခုခုအာဩဇရာတွေ့တိုင်းတွေ့တိုင်းမြတ်စွာဘုရားကလည်းဝှေ့ချီပြီးတော့နမောတတဘဂဝါတော်ရဟတော်သမ္မာသမ္ဗုဒ္ဓတအမြဲတမ်းတတိယနေတယ်အမြဲတမ်းရှိခိုးနေတယ်သူရဲ့စိတ်ထဲမှာမြတ်စွာဘုရားကိုအမြဲတမ်းအာယုံပြုတ်နေတယ်ဒါဗုဒ္ဓဘာသာဝင်တို့ရဲ့ပြုတ်တဲ့ပြုတ်လိုက်တဲ့ထုံတန်းစင်လာဓမ္မတာလေးတခုအလုံးမှတ်ထားကြပေါ့နော်ပုံနာကြီးကဗုဒ္ဓဘာသာဟုတ်လားဘုရားဘာသာမောတဲ့အခါကျတော့ပုံနှိမ်မကြီးကိုပြောတယ်မင်းကွာအလကားနေရင်ဗုဒ္ဓပဲရှိခိုးနေတာပဲနည်းနည်းပါပါလေးစင်ကျင်စားပါအောင်သူကမစင်ကျင်ဘူးဟာကျမတို့ရဲ့ကိုးကွယ်တဲ့ဗုဒ္ဓကျမရှင်မခိုးဘဲမနေနိုင်ဘူးဗုဒ္ဓရဲ့ဂုဏ်တော်တွေအာယုံမပြုတ်ဘဲမနေနိုင်ဘူးအပြည့်ပေးခြင်းလည်းပေးအသက်သေးခြင်းလည်းသေအသက်ပင်အသေးခံပြီးတော့ဘုရားရဲ့ဂုဏ်တော်ကိုအာယုံပြုပြီးကိုးကွယ်စိတ်ကပ်လာခဲ့တဲ့တက္ကမကြီးတဲ့ကိုနမူနာယူစရာကောင်း ။တနေ့တော့ခါကလာကြတော့ဘုံသားကြီးကပြောတယ်။မင်းကိုယ်ကိုယ်စိတ်ကတဲ့ခရားကိုသာတန်ခါတော်ရှင်မြတ်ဒီကိုသာဆုံးပစ်ကယုံနဲ့မဖြစ်သေးဘူး။ငါကိုယ်ကစိတ်ကတဲ့ဘုံကြီးတွေကိုလည်းငါကိုယ်ငါပြင်ပြီးတော့ဆုံးပစ်ကခြင်းနေတယ်။နော်။အဲ့တော့သူကိုယ်ကစိတ်ကတာကဆက်ကျင်မဲ့ခိုင်းသားတယ်။ဘုံကြီးတော်ပရိသတ်တွေနားလဲတဲ့စကားနဲ့ပြောရင်မိစ္ဆာဒိဋ္ဌိပုဂ္ဂိုလ်တွေပေါ့နော်။အဲ့တော့ငါကောကစိတ်ကတဲ့ပုံကိုယ်တွေကိုငါပြစ်ဆုတ်ကတ်မယ်။အဲ့ဒါလို့ဆုတ်ကတ်ရင်တော့မင်းတခုတော့သတိပေးပါကွာ။သတိပေးပါ။မင်းရဲ့ကိုယ်ကွယ်တဲ့ဂေါရမဘုရားကိုမင်းတန်တားပြီးတော့ရှင်မခိုးပါနဲ့။မင်းအဲ့ဒီလိုရှုခိုးတဲ့အတကြရင်ငါကောကစိတ်ကတဲ့ဘုန်းကြီးတွေနေမှာမဟုတ်ဘူး။စိတ်ဆိုးပြီးပြန်ကုန်လိမ့်မယ်။ဒီလိုပြောတာကို။အဲ့တော့ဘုန်းသားကြီးကဘာပြောလဲဆိုတော့အေးပြန်ရင်လည်းပြန်။ကျမကိုပြေးပေးခြင်းလည်းပေးမတတ်နိုင်ဘူး။ကျမကတော့အကြောင်းအလျော်စွာတတိယရင်ရှိခွန်းပါပဲလို့အဲ့ဒီလိုပြန်ပြောလိုက်ပြောလိုက်တရားလျော်သာပဲပုံသားကြီးရဲ့ကိုယ်ွယ်တဲ့ဆရာတွေကြွလာတဲ့အခါကျတော့ဆုံးကတ်ကြအဲ့ဒီလိုဆုံးကတ်တော့သူကိုယ်တိုင်လည်းဝိုင်းပြီးတော့လှုပ်ပါတယ်ဇာကောင်တော်ဖွဲတွေဝိုင်းပြီးတော့ယူပေးတယ်အဲ့ဒီလိုယူပေးရင်လည်းအမှတ်တမဲ့ခလုံးတိုက်ပြီးတော့ဟိမကန်လေးလှုပ်ကြတဲ့အခါကျတော့ချက်ချင်းဆရာကိုတတိယသွားနမောတတဗုဒ္ဓတော်ရဟတော်သမ္မာသမ္ဗုဒ္ဓတာချက်ပြီးရှိခိုးပလိုက်နော်အဲ့ဒီလိုရှိခိုးတဲ့အတကြားလိုက်တာနဲ့တပြိုင်နက်ဆက်ကျင်မဲ့ခိုင်းတာဆရာကြီးတွေဟာသုံးမစားတော့သုံးမစားတော့ပဲနဲ့အကုန်လုံးပြတ်ကုန်ပုံသားကြီးအတော်မျက်နှာပြည့်ရတာပေါ့မျက်နှာပြက်ကမှသာပြက်ကောဒနေစာနေပုံသားကြီးကသူ့ရဲ့လုံကကိုလျှော့ရလားဒါဖျားကိုကိုယ်တယ်ဆိုတာဒီလိုကိုယ်ကိုယ်ရတာနော်အဲ့ဒီလိုအသက်ကိုပေးပြီးတော့အသက်ကိုအသေးခံပြီးတော့ဟောဒီပါဠိလေးနဲ့ရှင်းခိုးခဲ့ဘူးတဲ့နေသာနီးဘုံလေးမကြီး။နောက်မြမယုဘုံသားကြီးတို့စသည်ဖြင့်ပေါ့နော်။ရှင်းခိုးခဲ့ဘူးတဲ့။အဲဒါကြောင့်မလို့ဘုန်းကြီးတို့ပရိသတ်တွေလည်းယနေ့မြတ်စွာဘုရားတခင်ကရောမြတ်ကြီးကိုရှင်းခိုးခြင်းမာတယ်ဆိုရင်ဩဃာသားတွေမဆိုထားခြင်းနေကိစ္စမရှိဘူး။ဟုတ်လား။ကျန်တဲ့ပါဠိတွေမြန်မာလူတယောက်လုံးမဆိုထားခြင်းကိစ္စမရှိဘူး။ပါဆုံးမလဲနမောတတဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတာအဲ့ဒီလောက်ဆိုတတ်ရင်တော်ပြီဟုတ်တယ်မလားအဲ့ဒီရှ िख ောတဲ့ပါဠိကလေးတည်းမှာမြန်မာလိုပြန်ကြည့်လိုက်တဲ့အခါကျတော့တတဆိုတာကထိုမြတ်စွာဘုရားအားတတမြတ်စွာဘုရားအားဘဂဝါတော်ဘုန်းတော်၆ဆုံးတကောကုန်းနှင့်ပြည့်စုံတော်မူပေထသောဘုံတော်၆ဆုံးတကောကုံနဲ့ပြည့်စုံတော်မူသောတတထုမြတ်စွာဘုရားအားနမောရှိခိုးပါ၏တစ်ချက်နော်ပြန်ပြောမယ်နော်နမောရဲ့တတရဲ့ဘဂဝါတော်ရဲ့တွဲကြည့်လိုက်ရင်ဘယ်လိုပြောမလဲတတဘဂဝါတော်ဘုံတော်၆ဆုံးတကောကုံနဲ့ပြည့်စုံတော်မူသောတတထုမြတ်စွာဘုရားအားနမောရှိခိုးပါ၏တစ်ချက်နော်ဒီပိုင်းမှလာဘုန်းတော်၆ဆုံးတကောကုံဆိုတာကတော့မြတ်စွာဘုရားတခင်ကရောမြတ်ကြီးကဣတိရိယဓမ္မယတသတိကမ္မပယတဆိုတဲ့အိမတန်အံဩဝေယကောင်းတဲ့ဘုန်းတော်ကိုယ်ရှင်တကောကြီးတယ်ပေါ့လေနော်တကောဆိုတာဘာပြောတာလဲပြီးတော့ပါဝါပေါ့အစွမ်းတတ္တိရှိတယ်အစွမ်းတတ္တိရှိတယ်ပါဝါရှိတယ်မြတ်စွာဘုရားကိုရှိခိုးခြင်းအဖြစ်မိမိတဏ္ဍာမှာဘယ်လိုအကျိုးတွေရမလဲတကောကြီးတကောကြီးတဲ့သရဘာပြောတာလဲအစွမ်းတတ္တိတွေရှိပြောတဲ့ဆိုတဲ့နေရာမှာကိုယ်စကားအောင်မြင်တယ်လောတက်ကိုင်းတဲ့နေရာမှာလုံငန်းကိစ္စတွေလွန်နေတဲ့ကိုအောင်မြင်တယ်ကြံစီတဲ့နေရာမှာကြံစီတွေအောင်မြင်တယ်ဒါတကောကြီးတာပဲမဟုတ်လားအဲဒါကြောင့်ဘဂဝါတော်ဆိုတဲ့ဂုံနဲ့အမြဲတမ်းရှိခိုးနေရင်အကြံစီအောင်မြင်တယ်လုံငန်းကိစ္စတွေအောင်မြင်တယ်လုံငန်းကံကံတွေအောင်မြင်တယ်ဘုံတကောကြီးတယ်ဩဇာအနာရှိအဲ့ဒီအကျိုးတွေရပါတယ်တဲ့အဲ့ဒီလိုမှတ်တာနော်နောက်တကနမနိကအရဟတောနမောတတဘဂဝါတောအရဟတောအရဟတောရဲ့ပါဠိကိုအရဟတောဆိုတဲ့ပါဠိကိုမြန်မာလိုပြန်ကြည့်လိုက်ရင်မြန်မာလို၃မျိုးတိပဲထွက်ဒါပေမဲ့အများအဖြစ်တော့၁မျိုးတည်းကိုပဲမှတ်သားကြတာများပါအရဟတောကိုသူအတိုင်းဘာသာပြန်ကြည့်လိုက်မယ်ဆိုရင်ခံယူထက်တယ်ဘာကိုခံယူထိုက်တာလဲပူဇော်ခြင်းကိုခံယူထိုက်ပူဇော်ခံထိုက်တဲ့အလေးစားခံထိုက်တဲ့ချီးကျူးတာလဲခံထိုက်တဲ့ယုံသေးတာလဲ ခံထိုက်ဘသူတွေရဲ့အပူဇော်ခံထိုက်တာလဲလူတွေနဲ့တည်းမြမာတွေရဲ့အပူဇော်ကိုခံထိုက်လူတွေဘလောက်ပဲဘုန်းတော်ကအမှုပေါ်ကြီးတဲ့ရှင်မင်းကြီးပြင်ဖြစ်နေကစားအဲ့ဒီရှင်မင်းရဲ့ပူဇော်ခြင်းကိုလည်းမခံနိုင်ဘူးလားခံထိုက်ခံထိုက်တယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးမပြောပါနဲ့ယနေ့ဘုရားရှင်ကတော်မြတ်ကြီးရဲ့တပည့်သားအဖြစ်ခံယူထားတဲ့တန်ဃာတော်ရှင်မြတ်ကြီးကိုရင်နေဟုတ်တယ်မလားတန်ဃာတော်ရှင်မြတ်ကြီးအသက်ဘယ်လောက်ပဲငယ်ငယ်ရှင်မင်းတို့သမတတို့ဝန်ကြီးချုပ်တို့တွေ့လို့ရှိရင်ဒီတန်ဃာတော်ရှင်မြတ်ကြီးကအယုံတင်ပေးရတယ်လို့များရှိလားရှင်မင်းနဲ့တွေ့လဲရှင်မင်းကတန်ဃာတော်တွေကိုယုံတင်ပေးရတာသမတနဲ့တွေ့လဲအယုံတင်ပေးရတာပဲဝန်ကြီးချုပ်နဲ့တွေ့လဲဝန်ကြီးချုပ်ကယုံတင်ပေးရတာပဲဟုတ်တယ်မလားမည်သို့သောတကောရှင်လူသားပုဂ္ဂိုလ်ပင်ဖြစ်စေကမူတန်ဃာတော်ရှင်မြတ်ဒီနဲ့တွေ့ရင်တန်ဃာတော်ရှင်မြတ်ဒီကအဲ့ဒီပုဂ္ဂိုလ်ရဲ့အယုဒိခံထိုက်တဲ့ခံထိုက်တဲ့ကိုရင်ကရှိတဲ့ဒါမြတ်စွာဘုရားရဲ့တပည့်သားတွေတောင်အဲ့ဒီလောက်အပုဇောခံထိုက်သိရင်မြတ်စွာဘုရားဆိုရင်ဒီတမကအပုဇောမခံထိုက်ဘူးလားခံထိုက်လူမင်းနာမင်းမြမာမင်းလူတွေကရှင်မင်းဖြစ်တဲ့ပုဂ္ဂိုလ်တွေနတ်ထက်ကနတ်ဘရင်ဖြစ်တဲ့ပုဂ္ဂိုလ်တွေမြမာတဲ့ကလည်းမြမာကြီးမြမာမင်းကြီးဖြစ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေအားလုံးဘလောက်ပဲတကောရှင်ဝါကြီးကြီးမြတ်စွာဘုရားနဲ့တွေ့ရင်သူတို့ကမြတ်စွာဘုရားကိုပူဇော်ရတယ်မြတ်စွာဘုရားကိုရှိခိုးရတယ်မြတ်စွာဘုရားကိုကုတိုက်ရတာပေါ့လေနော်ဘုန်းကြီးတို့ဒီချိန်သောအခါကာလတုန်းကပဟာရဒအသူရိန်ကြီးဆိုတာရှိပါတယ်အသူရိန်ဆိုတာဘုန်းကြီးတို့ပြည်သက်တွေအမတ္တခန္ဓာကိုယ်ကြီးကြီးကျယ်လုံးအာကြီးတယ်နော်ကြီးကျယ်လုံးအာကြီးတယ်အတူရင်ဆိုတဲ့ပုဂ္ဂိုလ်ကဘယ်ထဲမှာပါတယ်လဲဆိုတော့နတ်ထဲမှာပါနတ်ပြည်၆တထဲမှာသရုမာရီနတ်ထဲမှာပါအဲ့ဒီသရုမာရီနတ်ထဲမှာပါတဲ့ပုဂ္ဂိုလ်ဆိုတော့သူလည်းတကောရှင်ဝါကြီးတာပေါ့လေခန္ဓာကိုယ်ကြီးကလည်းကြီးကြီးအင်မတန်ကြီးကျယ်တဲ့ခန္ဓာကိုယ်ကြီးရှိတော့သူကမြတ်စွာဘုရားသခင်ကတော်မြတ်ကြီးပွင့်ထွန်းတော်မူလာတဲ့တရင်ကြားတဲ့အခါမှာအော်တို့ရမြအများကတော့မြတ်စွာဘုရားကိုသွားပြီးတော့ဂါရဝပြုကြတယ်။ငါလည်းသွားပြီးတော့ဂါရဝပြုကျင်လိုက်တာ။ဒါပေမဲ့မြတ်စွာဘုရားကလူသားခန္ဓာကိုယ်သေးသေးလေး။ဘာရခန္ဓာကိုယ်ကအကြီးကြီး။ဒီလောက်အကြီးကြီးခန္ဓာကိုယ်ကြီးကသေးသေးလေးခန္ဓာကိုယ်လေးကိုသွားယူသိပေးဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူး။ဒါကြောင့်မလို့သူမရောက်ဘူး။တနေ့တော့အခါကာလကြတော့သူရဲ့စိတ်ဓာတ်ကနှုတ်ဆော်လာတဲ့အခါမှာမသွားရမနေနိုင်ဖြစ်လာ။အဲ့ဒီလိုမနေနိုင်တဲ့အခါကျတော့မဖြစ်ပါဘူးလေငါသွားအောင်ပါပဲအင်မတန်သေးငယ်တဲ့လူသားပုဂ္ဂိုလ်ကလေးကိုငါကသွားအယုံသိပေးရမယ်ဆိုတော့အတော်တော့ဘုလို့ကမ်းလာနိုင်ပါပဲလို့ခြေထက်ကတွေးပြီးတော့သွားတာပေါ့လေမြတ်စွာဘုရားသခင်ကတော်မြတ်ကြီးကလည်းအဲ့ဒါကိုသူကသိထားတယ်ဉာဏ်တော်နဲ့သိထားတယ်အဲ့ဒီလိုသိထားတဲ့အခါကျတော့အသူရိန်ကြီးလာတော့မယ်ဆိုတာသိတဲ့အချိန်မှာမြတ်စွာဘုရားကခန္ဓာကိုယ်ကြီးကိုအကြီးကြီးဖန်ဆင်းတာနော်အကြီးကြီးဖန်ဆင်းတာအဲ့ဒီတော့ဖန်ဆင်းရုံနဲ့မကဘူးထိုင်တဲ့အခါမှာရောရောတန်တန်ကြမ်းမြင်မှဓမ္မလူငယ်ထိုင်မယ်ဆိုလို့ရှိရင်ခန္ဓာကိုယ်သိကြည့်တယ်လို့မထင်ပါဆိုလို့ခုံကလေးတစ်ခုနဲ့ထိုင်ဘုန်းတော်ပရိသတ်တွေကကလည်းထိုင်နဲ့ထိုင်တယ်လို့ပေါ့လေဟုတ်တယ်မဟုတ်လားကလည်းထိုင်နဲ့ခြေတော်တစ်ကြောင်ထားချပြီးတော့လက်တော်တစ်ဖက်ကိုဒီကောက်မှတင်းပြီးတော့ခါကလေးဆန့်ပြီးတော့ထိုင်လိုက်အဲ့ဒီတော့ပုံတော်တွေတွေ့ဘူးလားဘယ်မှာတွေ့ဘူးလဲမြန်မာနိုင်ငံမှာကြိုက်မရောမှာရှိဟုတ်တယ်မလားဒါဘုန်းကြီးတို့ထင်ရှားတာပြောတာနော်အချမ်းမထင်ရှားတဲ့ပုံတော်တွေလည်းတော့မြန်မာရှိပါတယ်ဘုန်းကြီးတို့စာတောင်တွေထဲမှာဖတ်ဖို့ပါမြန်မာပြည်ရောက်တဲ့အခါကြိုက်မရောရောက်တဲ့အခါသွားပူကြပေါ့နော်မွန်ပြည်နယ်မှာအဲဒီလိုမြတ်စွာဘုရားသခင်ကတော်မြတ်ကြီးထိုင်နေလိုက်တဲ့အခါကျတော့အတူတူညီကလာပြီးတော့ဝေချတဲ့အခါမွေးချခင်မြတ်စွာဘုရားရဲ့ဘုရားရှိခိုးမှလာပြီးတော့ထိုင်လိုက်တာမြတ်စွာဘုရားရဲ့ဒုက္ကောင်းတော်တော်မှပဲမမေ့ဘူးသူရဲ့ခန္ဓာကိုယ်ကမသိဘူးလားသိအတူရရဲ့ခန္ဓာကိုယ်ကသိတာမဟုတ်ဘူးနော်မြတ်စွာဘုရားဖန်ဆင်းထားတဲ့ခန္ဓာကိုယ်ကသိပြီးတော့ခြေလုံးအားကြည့်တဲ့အခါကျတော့မြတ်စွာဘုရားခန္ဓာကိုယ်ဘောကမိုးနေမှမိုးနေမဲ့အစားမြတ်စွာဘုရားရဲ့ခန္ဓာကိုယ်တော့မဟုတ်ဘူးဒုက္ကောင်းတော်တော်မှသူရဲ့ခန္ဓာကိုယ်ကမမေ့ဘူးတဲ့မသိဘူးလားသိတော့အဲ့ဒါကြောင့်မလို့ဟာငါထင်တာမှားပြီဆိုပြီးတော့မြတ်စွာဘုရားကိုပူဇော်လာခဲ့ရတယ်နော်အဲ့ဒီတော့လူမင်းကြီးတွေနတ်မင်းကြီးတွေဗြဟ္မာမင်းကြီးတွေဘယ်လိုပုဂ္ဂိုလ်ဘယ်လိုရှင်ဝါကြီးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်မြတ်စွာဘုရားနဲ့တွေ့ရင် ရှ िख ိုးရတယ်ဥဒတ်ရတယ်ပူဇော်ရတယ်အဲ့ဒါအဲ့ဒီလိုရှ िख ိုးတယ်ပူဇော်တယ်ဆိုတဲ့အတိတ်ပဲကိုယူပြီးတော့အရဟတောလူမင်းနာမင်းမြမမင်းတို့ဤဥစဉ်ကောရောက်ပူဇော်ခြင်းကိုခံတော်မူတိုက်ထသောဒီကုံတော်တခုပေါ်ထွက်လာတာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါကရဟန်ဆိုတဲ့ဂုံတော်နဲ့ပတ်သက်ပြီးတော့အတိတ်ပဲဖွင့်ဆိုကြအဲ့ဒီအရဟံဆိုတဲ့ကောင်တော်ကိုမြဲမြပြရွတ်ဖတ်နေတဲ့ပုဂ္ဂိုလ်များသည်ဘုန်းကြီးများဖြစ်ခဲ့သောဘုန်းကြီးတယ်ပေါ့နော်လူတွေဖြစ်ခဲ့သောပါဝင်ခြင်းအပေါင်းအသင်းမိတ်ဆွေတကားပုဂ္ဂိုလ်တွေရဲ့လေးစားမှုခံရခံယူရမိမိမိသားစုထဲမှာလည်းမိသားစုတွေရဲ့လေးစားမှုခံယူရဒကာကြီးတွေမှတ်ထားပေါ့ဟုတ်လားဒကမာကြီးတွေရဲ့လေးစားမှုသားတွေသမီးတွေရဲ့လေးစားမှုခံရကြပါတယ်ဆိုဘာလို့မလဲရုပ်ကရွတ်လာအများရရုပ်ပေးအများရရုပ်ပေးလို့မှဒကမာကြီးတွေရဲ့လေးစားမှုမခံရသေးဘူးဆိုရင်ထပ်ရွတ်လေးစားမှုခံရစေမယ်နော်အဲဒါကြောင့်အရဟံအရဟံအရဟံဒီနေ့ကိုဘုံတော်တထောင်ဘုံတော်တထောင်အများရပရိစိတ်ဟုတ်တယ်မလားအများရပရိစိတ်အရဟံကုန်နေတိုင်းထုံပေးလို့ရှိရင်တဲ့အများရဲ့ယုံကြည်ကိုးစားမှုရပါတယ်နော်ရဟန်းကုန်နေတိုင်းထုံရင်အများရဲ့ယုံကြည်ကိုးစားမှုရတယ်ကိုပြောတဲ့စကားအောင်မြင်တယ်ကိုစကားနားထောင်တယ်ဇနီးမယားရှိရင်လည်းဇနီးမယားကကိုစကားနားထောင်တယ်ဖေမိုးရှိရင်လည်းဖေမိုးကကိုစကားနားထောင်တယ်သားသမီးရှိရင်လည်းသားသမီးကကိုစကားနားထောင်တယ်နော်အဲ့ဒီဂုံတော်ကိုအများနဲ့ယူပွားပေးပါလို့ခွန်ကြီးတို့တိုက်တွန်းလိုပါတယ်နော်နောက်တစ်ကဒုတိယဂုံတော်ကအရဟံကိုအတိတ်ပဲ၃မျိုးကိုဘုန်းကြီးဒီတစ်မျိုးပဲပြောလိုက်တော့နော်နောက်တစ်ခါတတိယဂုဏ်တော်ကဘာလဲဆိုရင်သမ္မာသမ္ဗုဒ္ဓတ္တသမ္မာသမ္ဗုဒ္ဓတ္တဆိုတာဘာပြောတာလဲဆိုတော့မြတ်စွာဘုရားတခင်ကရမြတ်ကြီးဒီဘုရားဖြစ်လာတဲ့အခါကျတော့မြတ်စွာဘုရားဘုရားဖြစ်တယ်ဆိုတာဘာဖြစ်တာဘယ်လိုဖြစ်လာတာကိုဘုရားဖြစ်တယ်လို့ခေါ်လဲသိသွားတာဟုတ်တယ်မလားပါတိသွားတာလည်းမေးတော့အသစ္စာလေးပါတိသွားတာမြတ်စွာဘုရားတခင်ကရောမြတ်ကြီးရဲ့ဘွယ်တော်ကဗုဒ္ဓဟုတ်တယ်မလားဘယ်လိုခေါ်လဲမြတ်စွာဘုရားမဖြစ်ခင်ကသူ့ရဲ့နာမည်ရင်းကပါလဲသိတ္တထနော်သိတ္တထသူ့ရဲ့မျိုးနွယ်နာမည်ကဗောဓမငယ်နာမည်ကသိတ္တထငယ်နာမည်ကပါလဲသိတ္တထမျိုးနွယ်နာမည်ကဂေါရမဂေါရမလို့ခေါ်နေတာဘာကြည့်ခေါ်တာလဲသူရဲ့မျိုးနွယ်ကိုကြည့်ခေါ်တာဟုတ်တယ်မလားဘုန်းတော်တယောက်တည်းဆိုလို့ရှိရင်မျိုးနွယ်တွေမျိုးမရှိတယ်မလားအဲဒီလိုပဲအိန္ဒိယမှာလည်းအဲ့ဒီခေတ်ကာလတုန်းကဗာရဒသမျိုးတို့ဂေါရမမျိုးတို့စသဖြင့်မျိုးမျိုးရှိကြအဲ့ဒါမြတ်စွာဘုရားကမျိုးနွယ်နာမည်ကဘာတယ်လဲဂေါရမအဲ့ဒါကြောင့်မြတ်စွာဘုရားကိုခေါ်ရင်ဂေါရမဂေါရမနဲ့ဒီလိုခေါ်ကြတာကိုနော်အခုဆန်းရှာကြောင်းဆန်းရှာကျောင်းရဲ့နာမည်ကဘယ်လိုခေါ်လဲမဟာထေရကတ္တပကျောင်းဟုတ်တယ်မလားမဟာထေရကတ္တပကျောင်းဘာဖြစ်လို့ကတ္တပလို့ခေါ်ခဲ့တယ်ကတ္တပမျိုးနွယ်မို့လို့ကတ္တပနော်မြတ်စွာဘုရားတခင်ကရောမြတ်ကြီးရဲ့တပည့်ကြီးတဲ့မှာမဟာသာဝကလို့ခေါ်တဲ့အမတ္တကြီးမြတ်တဲ့ဂုဏ်ရင်္ဂါနဲ့ပြည့်စုံတဲ့တပည့်ကြီးကိုအရှင်မကတ္တပလို့ဒီလိုခေါ်မဟာစရာကကြီးကျယ်မြင့်မြတ်တယ်ဆိုတဲ့အဓိပ္ပာယ်ရကတ္တပစရာကသူ့ရဲ့မျိုးနွယ်နော်သူ့ရဲ့မျိုးနွယ်ကတ္တပတွေမြောင်များစွာရှိတယ်အခြားခြားမျိုးနွယ်ကလည်းပဲအဲကတ္တပမျိုးနွယ်ကအခြားခြားပုဂ္ဂိုလ်တွေလည်းပဲယံဖြစ်လာတာတို့ဘာလို့ရှိကြအဲ့ဒီပုဂ္ဂိုလ်တွေအားလုံးနဲ့ကြီးကျယ်မြင့်မြတ်လို့လည်းပဲသူ့ကိုဘယ်လိုခေါ်လဲမဟာကတ္တပဒီလိုခေါ်ခဲ့တာကိုနော်သူ့ရဲ့ငယ်နာမည်ကဘယ်လိုခေါ်လဲပိပလိဘယ်လိုခေါ်လဲပိပလိနော်မြတ်စွာဘုရားတခင်ကရမကြီးစီကိုရောက်လာတဲ့အခါကျတော့မြတ်စွာဘုရားတခင်ကရမကြီးကသူ့ကိုပိပလိလို့မခေါ်ဘူးမျိုးနွယ်ကိုကြည့်ပြီးတော့ဘယ်လိုခေါ်လိုက်လဲကတ္တပလာခဲ့ခြေသားကတ္တပလာခဲ့ဒီလိုခေါ်လိုက်အဲ့ဒီခေါ်လိုက်တဲ့စကားကလေးကိုစပြီးတော့ပိပလိဆိုတဲ့နာမည်ပြောက်ပြီးတော့နောက်ဆုံးပရိနိဗ္ဗာန်ဆန္ဒမှုသွားတဲ့အချိန်သူ့ရဲ့နာမည်ကဘယ်လိုတင်သွားလဲကတ္တပကြီးကျယ်မြင့်မြတ်လို့မဟာကတ္တပဒီလိုမဟုတ်လားအဲ့တော့သူရဲ့မျိုးနွယ်ကကတ္တပမြတ်စွာဘုရားရဲ့မျိုးနွယ်ကဂေါရမဒီလိုရှိတာကိုနော် ဘုရားပွင့်လာတဲ့အခါကျတော့သူ့ကိုဘယ်လိုနာမည်ပေးလဲဗုဒ္ဓဘယ်လိုနာမည်ပေးဘာဖြစ်လို့ဗုဒ္ဓလို့နာမည်ပေးလဲသိသွားလို့သစ္စာလေးပါးသိသွားလို့ပြီးတော့လောကကြီးမှာဘုရားဖြစ်တယ်ဘုရားဖြစ်တယ်ဆိုတာကသစ္စာလေးပါးသိသွားပြီဟဲ့ဒီလိုပြောလိုက်နော်သစ္စာကဘယ်နှပါးရှိလဲဒုက္ခသစ္စာသမုဒိယသစ္စာនិရောဓသစ္စာမဂ္ဂသစ္စာသစ္စာဘယ်နှပါးသစ္စာလေးပါးရှိအဲ့ဒီသစ္စာလေးပါးကိုတဲ့ဘုရားအရင်တုန်းကဘယ်လိုပုံကုန်မျိုးတွေသိခဲ့ဘူးတည်းလဲမင်းရင်ဘယ်သူမှမသိခဲ့ဘူးနော်ဘလို့မှမသိခဲ့ဘူးဘုလောကကြီးထဲမှာဘလို့မှမသိဘူးလူတွေလည်းမသိဘူးနတ်တွေလည်းမသိဘူးမြတ်မာတွေလည်းမသိဘူးအဲဒါကြောင့်မလို့အဲ့ဒီသစ္စာလေးပါးကိုဘလို့ကနေစသိတယ်လဲမေးတော့ဘုရားကစသိအခြားပုဂ္ဂိုလ်တွေကစသိတာမဟုတ်ဘူးနော်အခြားပုဂ္ဂိုလ်တွေသိတယ်ဆိုတာကမြတ်စွာဘုရားသခင်ကရောမြတ်ကြီးဟောပြလို့သိတာမြတ်စွာဘုရားသခင်ကရောမြတ်ကြီးကကိုယ်တိုင်သိတာနော်တုတ်ကဘလူကသင်ပေးလို့သိတာလေဘလူကမှသင်ပေးတာမရှိဘူးဘုန်းတော်ပရိသတ်တွေဟုတ်တယ်မလား6နှစ်တိုင်တိုင်ဒုက္ခရစရိယာကျင့်တဲ့ဥရဝေလတော်တယ်မှာဘာသိကျင်လို့သွားကျင့်တာလဲသစ္စာလေးပါးသိကျင်လို့သွားကျင့်သိခဲ့သလား6နှစ်လုံးလုံးမသိခဲ့ဘူး6နှစ်ပြည့်တော့မှဟုတ်တယ်မလား6နှစ်ပြည့်တော့မှသိစောစောတုန်းကမသိခဲ့ဘူးအဲ့ဒီတော့မသိခဲ့တဲ့အချိန်တုန်းကတဲ့သစ္စာလေးပါးသိကျင်လုံးအားကြီးလို့ဆရာတွေလက်ချင်းကနေတွေလိုက်ခံဒါပေမဲ့အခြားနိဒာရတဲ့ဇန်ကျင့်စဉ်တွေကျင့်ဖို့အတွက်နိဒာရတဲ့သစ္စာလေးပါးသိနိုင်တဲ့နိရခဲ့လားမရခဲ့အဲ့ဒီလိုမရခဲ့ပဲနဲ့ဘလောက်တောင်ချိန်ကုန်သွားလဲ6နှစ်တောင်ချိန်ကုန်သွားတယ်နောက်ဆုံးကြတော့မှသရုပ်စီကနေနဲ့ငါကျင့်လို့တော့မရပါဘူးလေငါနိငါဟန်နဲ့ကျင့်မှပါပဲဆိုပြီးတော့ကိုယ်နိကိုယ်ဟန်နဲ့ကျင့်တော်မှာသစ္စာလေးပါးသိသွားတယ်ဟုတ်တယ်မလားတက်ကောင်းမိတာပြည့်ဒီနေရာမှာဘုန်းကြီးတို့ပရိသတ်တွေကုဏစကားလေးဆက်မပြောခင်မှာသီလမယူပါသေးဘူးเนาะပြီးတော့မှသီလယူကြဆိုဟုတ်လားသီလယူဖို့တဲ့ဘုန်းကြီးအခြေခံပဏာမပြောနေခြင်းဖြစ်ပါတယ်ကောင်းပြီသစ္စာလေးပါးကိုသိတယ်သစ္စာလေးပါးကိုသိလို့ဘုရားဖြစ်တယ်အဲ့ဒီတော့သစ္စာလေးပါးသိပုံသိနည်းကလေးဘုန်းကြီးတို့ပရိသတ်တွေဘုဒ္ဓတရားအဖြစ်နဲ့ဝိပဿနာလို့သဘောလေးနဲ့ပေါအောင်ဘုန်းကြီးပြောပြပေးမယ်နော်သစ္စာ၄ပါးဆိုတဲ့နေရာမှာသစ္စာဆိုတာကပါဠိမြန်မာလိုပြောတော့ဗာလေအမှန်တရားမြန်မာလိုပြောရင်အမှန်တရားအမှန်တရားနော်အမှန်တရားကတစ်မျိုးရှိတယ်တကယ်သဘာဝဖြစ်စဉ်အမှန်နဲ့အများသတ်မှတ်ထားလို့မှန်နေတဲ့အမှန်ဘယ်လိုမျိုးရှိလဲနံပါတ်1ကပါလေတကယ်တဘာဝဖြစ်စဉ်အမှန်နံပါတ်2ကအများသတ်မှတ်ထားလို့မှန်ကန်တဲ့အမှန်အမှန်ဘယ်လိုမျိုးလဲအများသတ်မှတ်ထားလို့မှန်ကန်တဲ့အမှန်ကတော့ဘုန်းတော်ပရိသတ်တွေငငယ်ကလေးကကြာပူထားကြတာပဲဟုတ်တယ်မဟုတ်လားဥပမာဝိလာကလေးကသိပေးတယ်ဒီပါတွေကဟောရကမင်းအဖေဟောရကမင်းအမေဟောရကအကိုဟောရကအမဟောရကညီဟောရကညီမမသိဘူးလားသင်ပေးတာအမေတို့အဖေတို့ယောက်ျားတို့မိန်းမတို့ဘယ်လူကသင်ပေးတာလူကြီးတွေကသင်ပေးတာဟုတ်တယ်မလားအဲ့ဒီလူကြီးတွေကလည်းဘယ်ကကြားလာတို့ရဲ့ဆက်တို့ရဲ့ရှေ့ကလူကြီးတွေစီကကြားလာတာပဲနော်ပြောမယ်ဆိုလို့ချင်းဟောကဘာဥစ္စာကာလကလေးကိုကတမတ်လာခဲ့တဲ့တမတ်ချက်တွေဆိုရင်မမပါဘူးเนาะအဲဒီတော့တမတ်လာခဲ့တဲ့တမတ်ချက်အတိုင်းဗမာဆိုဗမာရဲ့တမတ်ချက်နာမည်တကုတရုတ်ဆိုတရုတ်အလုံးနာမည်တကုကလားဆိုကလားနာမည်အင်္ဂလိပ်ဆိုအင်္ဂလိပ်နာမည်နာမည်တွေမြင့်မွတ်တက်ပြီးတော့မပေးဘူးလားပေးတာအဲ့တော့လူဆိုရင်လူပေါ့ယောက်ျားဆိုရင်ယောက်ျားပေါ့မိန်းမဆိုရင်ယောက်ျားတို့မိန်းမတို့လူတို့နတ်တို့ဆိုတာဒီတကယ်ပြောကြလို့ဆိုရင်ဒီဇောင်းတရားသောပုဂ္ဂိုလ်ကသတ်မှတ်ပေးထားလို့လူဖြစ်လာဟုတ်တယ်မလားဒီဇောင်းတရားသောပုဂ္ဂိုလ်ကသတ်မှတ်ပေးထားလို့ယောက်ျားဖြစ်လာတာမိန်းမဖြစ်ဘူးဟောဒီပုံမှန်တရားရှိတဲ့ပုဂ္ဂိုလ်ကတော့လူဟောဒီပုံမှန်တရားရှိတဲ့ပုဂ္ဂိုလ်ကတော့ဖွေးလွားယောက်ျားမိန်းမမသတ်မှတ်ဘူးလားသတ်မှတ်ပေးလားအဲ့ဒါကိုပညာဘယ်လိုခေါ်လဲပညာဆိုတာနာမည်တစ်ခုပေးထားလို့ သိလာရတယ်အဲ့ဒါပညာဟုတ်တယ်မဟုတ်လားအဲ့ဒီပညာဒီတကယ်အမှန်တရားလားမေးတော့မဟုတ်ဘူးအခြေခံကောကမှားနေနော်အခြေခံကောကမှားနေဘာကြည့်ပြီးတော့သတ်မှတ်လဲပုံမှန်တရားကြည့်ပြီးသတ်မှတ်ပုံမှန်တရားကြည့်ပြီးသတ်မှတ်အဲ့ဒီလိုသတ်မှတ်ထားတာဖြစ်တဲ့အတွက်ဒီဆောင်တရားသောပုဂ္ဂိုလ်ကသတ်မှတ်ထားတာဆိုတော့သူသတ်မှတ်တယ်လို့သာနောက်ကနေလိုက်ခေါ်နေရတယ်သူတတ်မှတ်ခြင်းတို့တတ်မှတ်ထားတာဖြစ်တဲ့အတွက်မှန်တယ်လို့ပြောလို့မရဘူး။ဘာဖြစ်လို့လဲ?တကယ်တဘာဝအရှိတရားမဟုတ်ဘူး။နော်။လူလုံးပြောပေမဲ့လူရဲ့ပုံမှန်တရားရှိတော့တော့လူပေါ့။လူရဲ့ပုံမှန်တရားပြတ်သွားပြီဆိုလူလို့ခေါ်လို့ရ။ဥပမာလက်ကလေးတစ်ဖက်ထဲဖြတ်ပြီးတော့ကြည်စမ်း။လူလို့ပြောလို့ရ။ဘယ်လိုခေါ်မလဲ?လက်ပေါ့။ခြေတော်ကလေးတစ်ချောင်းထဲဖြတ်ပြီးတော့ကြည်စမ်း။လူဟုတ်ရဲ့လား?ဘယ်လိုပြောမလဲ?ခြေတော်ပေါ့။ဒီလိုမလားလူပေါ်မန္တရာရှိတော့ကတော့လူပေါ့လူပေါ်မန္တရာပြတ်သွားတဲ့နယ်တပိုင်းနဲ့လူဟုတ်ရဲ့လားဒီတော့လူဆိုတာဘယ်ဟာကိုပြောတာတော့လက်ကိုပြောတာလားလက်ကလည်းပဲလူမဟုတ်ဘူးခြေတော်ပြောတာလားခြေတော်ကလည်းခြေတော်ပဲလူမဟုတ်ဘူးဟုတ်တယ်မလားခေါင်းကိုပြောတာလားခေါင်းကလည်းလူမဟုတ်ဘူးခန္ဓာကိုပြောတာလားခန္ဓာကိုလည်းလူမဟုတ်ဘူးဒါဖြင့်လူဆိုတာဘယ်ဟာကိုပြောတာအားလုံးကိုပေါင်းပြီးတော့လူလို့ခေါ်တယ်ဒီလိုမလားဘုန်းကြီးတို့အရှင်နာဂတိန်နဲ့မိလိနာမင်းကြီးကြားဘူးတယ်မလားမိလိနာပညာမလေးမိလိနာမင်းကြီးကအရှင်နာဂတိန်ကိုပြောတယ်အရှင်ဘုရားအရှင်ဘုရားနာမည်ဘယ်လိုခေါ်တော့ဟာဒကာကြီးကျောင်းနာမည်ကရှင်နာဂတိန်လို့ခေါ်တယ်ပါဠိလိုတော့နာဂတိနာအရှင်ဘုရားနာဂတိနာလို့ပြောတယ်လက်ကလေးကြိုက်ကြီးအဲ့ဒီလက်ကလေးတင်နာကတင်နာလားဟာတကားကြီးပဲဟုတ်မလဲလက်ကလက်ပဲဒီလိုပြောတာကိုခြေတော်ကလေးကန်ကြည့်လိုက်တယ်အရှင်ဘုရားဟောဒီခြေတော်ဟောတာလေးကနာကတင်နာလားဟာတကားကြီးဒါလဲနာကတင်နာမဟုတ်ဘူးခြေတော်ကခြေတော်ပဲခန္ဓာကိုယ်စိတ်ပိုင်းလေးတွေတခုချင်းတခုချင်းကန်ပြီးတော့မေးတယ်အရှင်ဘုရားဒါလေးကနာကတင်နာလားဒါလေးကနာကတင်နာလားဒါလေးကနာကတင်နာလားဘယ်ဟာမှနာကတင်နာမဟုတ်ဘူးဖြစ်နေတာကိုဒီတော့မိနိနာမင်းကြီးကပြောတယ်အရှင်ဘုရားအရှင်ဘုရားပြောတော့လည်းအရှင်ဘုရားရဲ့နာမည်ကနာဂသီနာလို့ပြောနေတယ်တခေါ်ချင်းတခေါ်ချင်းမေးကြည့်တော့လည်းနာဂသီနာမတွေ့ဘူးဘယ်မှလဲအရှင်နာဂသီနာဒီလိုမေးတာကိုဟုတ်တယ်မဟုတ်လားအဲ့ဒါရှင်နာဂသီကပြောတယ်ဒကာကြီးဒကာကြီးကရှင်မင်းဆိုတော့အခုကြောက်ကြောင်းကိုလာတာဘာနဲ့လာတော့အရှင်ဘုရားတပည့်တော်ယထာနဲ့လာတာပေါ့ရှင်းတော့ကယထာခေတ်ကိုနော်ယထာနဲ့လာတယ်ဆိုတော့မှန်သားမအောင်ဒကာကြီးဒကာကြီးယထာပြသားမအောင်လိုက်ပြတယ်ယထာတို့တကူချင်းကင်ပြီးတော့မေးတယ်ဝေယောကလေးကင်ကြည့်ဒကာကြီးဟောတာယထာလားဟောတဲ့ကရှင်ဘုရားဒါယထာမဟုတ်ဘူးဒါဝေယောဘိန်ကလေးကင်ကြည့်မေးတယ်အရှင်ဘုရားဒါလေးကယထာလားဒါလည်းမဟုတ်ဘူးဝေယောတို့တဘောတို့နော်ဘိန်တို့လဲတော်တို့လဲတန်းတို့စသည်ဖြင့်တကူချင်းကင်ပြီးတော့မေးကြည့်လိုက်တဲ့အခါကျတော့လဲတွေ့မတွေ့ဘူးနော်လက်မပြောင်းဘူးလားပြောက်သွားပြောရှင်နာကတိကဘာပြောတော့ဆိုတော့ဒကာကြီးဒကာကြီးကပြောတော့လေကြောင်းကိုလာတော့ရှင်မြတ်ဒီပြီတော့လဲနဲ့အာမြင်းလဲနဲ့မြင်းရထနဲ့လာတယ်လဲပြောသေးတယ်အခုကြည့်တော့လေယထာသရာမတွေ့ဘူးအရှင်ဘုရားအာယထာသရာမတွေ့ဘူးဒကာကြီးပြောတဲ့စကားမှားနေပါလားဒကာကြီးကကြောက်ကိုနေတာကိုဒီလိုပြောတာကိုနော်အဲတော့မှမိနစ်နာမိနစ်သဘောမပေါက်ဘူးလားပေါက်အရှင်ဘုရားတပည့်တော်သဘောပေါက်ပါပြီတဲ့တခုချင်းတခုချင်းတခုချင်းဒီယထာမဟုတ်ပေမဲ့လို့လည်းပဲအာလုံးပေါင်းထားတာကိုယထာလို့ခေါ်တယ်လို့အရှင်ဘုရားရဲ့ခန္ဓာကိုအာလုံးပေါင်းထားတာကိုအရှင်နာဂတိန်လို့ခေါ်တာတပည့်တော်သဘောပေါက်ပါပြီတဲ့ဒီလိုမလားအဲ့တော့ဘုန်းတော်ပရိသတ်တွေလည်းဒီလိုပဲလေလူဆိုတာဘာကြည့်ပြောတာလဲအဲခန္ဓာကိုစိတ်ပိုင်းနေတခုချင်းတခုချင်းပေါင်းစပ်ဖွဲ့စည်းထားတာကိုလူလို့ခေါ်တယ်ယောက်ျားလို့ခေါ်တယ်မိန်းမလို့ခေါ်တယ်ဒီလိုမလားတကုံချင်းတကုံချင်းခွဲကြည့်ရင်လူရောတွေ့လားနတ်ကောတွေ့လားဂျမာကောတွေ့လားဒီလိုဆိုရင်လူဆိုတာဘာလဲပညာတကယ်တဘာဝရှိတရားဟုတ်ရဲ့လားမဟုတ်ဘူးเนาะအဲ့ဒီတကယ်တဘာဝရှိတရားကဘာတဲ့တော့တဲ့ခန္ဓာအဖြစ်ပြောရင်၅ပါးကြားဘူးတဲ့เนาะဘာတွေလဲပြောပြပါဦးရူပခန္ဓာဝရဏခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာအကျဉ်းချုပ်ပဲဘုန်းကြီးပြောလိုက်ပါမယ်။ယုံနဲ့နတ်ဟုတ်တယ်မလား?ဒါတော့မှတ်မိတယ်နော်။အကျဉ်းချုပ်ဒီခန္ဓာကိုယ်ချင်းမှာပါရှိတော့ ရောင်းတဲ့နာမည်ရှိတယ်။ကဲပြောပါအောင်ရောင်းစရာဘယ်လိုဟာတဲ့တော့ရောင်းစရာဘယ်လိုဟာတဲ့တော့တဘာဝတရားလေးနော်အဲ့ဒီတဘာဝတရားလေးကအမြဲတမ်းကြောင်းလဲနေတဲ့တဘာဝတရားကလေးဟုတ်တယ်မလားဘာတယ်လဲအမြဲတမ်းကြောင်းလဲနေတဲ့တဘာဝတရားလေးသည်ယုတ်နံစရာဘာလဲတိတက်တဲ့တဘာဝတရားလေးသည်နံဘာတယ်လဲတိတက်တဲ့တဘာဝတရားလေးသည်နံယုတ်စရာလဲအကောင့်တဲ့ဟောရလားပုံမှန်တရာရှိရလားနန်းစရာလည်းအကောင်နဲ့ဟောရလားပုံမှန်တရာရှိရဩော်ဒီလိုဆိုတော့ခွင်တော်ပရိသတ်တည်းအရှိတရားနဲ့မရှိတရားပညာနဲ့ပရမတ်ပညာကမရှိတရားပရမတ်ကအရှိတရားဒီကြမ်းမတ်နော်ပညာကဘာလဲမရှိတရားပရမတ်ကအရှိတရားလုံမတ်နော်မရှိတရားဆိုတာကဘာပြောတာတော့တကယ်မရှိဘူးခေါ်ထားလို့သားနာမည်ပေးထားလို့သားရှိတယ်လို့ထင်နေရတာတကယ်တမ်းကျတော့မရှိဘူးနော်ဆိုကြပါစို့ဘုန်းကြီးတို့ခန္ဓာကိုယ်ကြီးလောလောဆယ်မတွေ့ရဘူးလားတွေ့နေရလားတွေ့နေရပြီမဲ့လို့ပြက်သေးသွားပြီဆိုကြပါစို့ဒီခန္ဓာကိုယ်ကြီးမိလျှော့ပလိုက်ရှိသေးလားဘာဖြစ်သွားလဲပြာဖြစ်သွားတယ်ဟုတ်တယ်မလားပြာဖြစ်သွားတဲ့အချိန်မှာလူလို့ခေါ်လို့ရသေးလားလူစရတကယ်ရှိခဲ့တော့လူရဲ့ပုံမှန်တရမပြောက်ရဘူးအခုမေ့လျှော့ပလိုက်တော့ကြောက်သွားကြောက်သွားတာကမရှိလို့လားအရှိတရားလားမရှိတရားမရှိပါဘူးရှိရင်မပြောက်ရဘူးမရှိလို့ကြောက်သွားအဲ့ဒီပြာကိုရင်မျောပလိုက်တဲ့ပြာရှိသေးလားမရှိပါဘူးဩရှိသေးလားအရှိတရားလားမရှိတရားမရှိပါဘူးဆွေကြပါစို့ခေါင်းတို့တော်ထဲမှာတစ်ပင်ကြီးတွေပင်မရှိဘူးလားမရှိပါဘူးအဲ့ဒီတစ်ပင်ကြီးဘွားမှာဘယ်လိုခေါ်လဲတစ်ပင်အဲ့ဒါကိုတော့ရင်းနဲ့ပြန်ပိုင်းပြီးတော့တယ်လာခဲ့မြေပြင်မှာပုံထားတယ်တစ်ပင်လားဘယ်လိုခေါ်လဲတစ်တော်တစ်ပင်ရှိသေးလားတစ်ပင်ကဘာကြည့်ခေါ်တာလဲတစ်ပင်ရဲ့အနေထားပုံမှန်တရားကြည့်ပြီးခေါ်တာမလားအခုတစ်ပင်ရဲ့ပုံမှန်တရားမကြောက်ဘူးလားကြောက်ကြောက်သွားတော့ဘယ်လိုခေါ်လဲတစ်တော်နာမည်ကြောက်သွားအရှိတရားဆိုရင်မကြောက်ပါဘူးအခုရှိလို့လားမရှိလို့လားမရှိတော့နာမည်မကြောက်ဘူးလားကြောက်ဒါပညာပရမသဘောကိုပြောနေတာနော်အဲ့ဒီသဘောနားမလည်ရင်တရားရှုမှတ်ရတာခက်ခဲရှိဟုတ်တယ်မလားအဲ့ဒါကြောင့်တရားရှုမှတ်လို့တဲ့ပုဂ္ဂိုလ်များအခြေခံအပြင်ပညာပရမကွဲပေါ်တဲ့ရေးကြည့်တယ်ဘုန်းကြီးတို့မကုတ်ဆရာတော်ဘုရားကြီးဥပနိတ္တယနေမှာတရားရှုမှတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအတွက်လုံးပိတရားဟောတော့မယ်ဆိုရင်ပညာပရမကွဲဖို့အရင်ဆုံးသင်ပေးပါလို့ဘုရားကချမှတ်ထားတယ်ဒါကြောင့်ဘုန်းကြီးကဘုန်းကြီးတို့ပရိသတ်တွေကိုပညာပရမကွဲအောင်ပြောပြပေးနေတာနော်ဟောပြီကဲမြေပြင်ပေါ်မှာပုံထားတဲ့တစ်တုံးကြီးကတော့အရင်နဲ့ဖြတ်ပြီးတော့တခါတည်းစိတ်လိုက်တယ်တိတုံးရှိသေးတယ်။ဘာဖြစ်သွားလဲ။သိချောင်းချင်းမဖြစ်သေးဘူး။ဟုတ်တယ်မလား။ဘာဖြစ်သွားလဲ။သိချောင်းတို့ပြင်းတို့မပြေဘူးလားဖြစ်။ဖြစ်သွားပြီ။နာမည်ပြောင်းသွားတယ်နော်။မူလနာမည်ရှိသေးလား။ရှိပါဘူး။ဘာဖြစ်လို့နာမည်ပြောင်းသွားလဲ။ပုံမှန်တရံပြောင်းလို့နာမည်ပြောင်းသွား။ရှင်းလား။ပြောကြည့်စမ်း။ပုံမှန်တရံပြောင်းလို့ဒါပုံမှန်တရံသည်မရှိတရားလားအရှိတရားလားမရှိတရားအများအားပြောင်းနေတယ်နော်အဲ့တော့ဝိပဿနာရှုလို့တဲ့ပုဂ္ဂိုလ်သည်ပညာမရှိပါနဲ့။ဘာရှုရမှာလဲ။ပညာမရှိပါနဲ့ဆိုတော့ပုံမှန်တရားရှုလို့ရပါမလား။ဒီပုံကချင်းနဲ့ရှုလို့ရပါမလား။မရဘူးမရဘူးနော်။အဲ့ဒီတော့ကဲတိတ်ချောင်းနေရှိတယ်တိတ်ချောင်းနေဖြစ်လာပါပြီ။တိတ်ချောင်းလေးတွေပုံပြီးတော့တိတ်ချောင်းလေးတွေပုံထားတယ်။အဲ့ဒီတိတ်ချောင်းလေးတွေကိုတဲ့တည်လာပြီးတော့ကြွကျင်တဲ့လက်သမားရဲ့လက်ထဲထည့်လိုက်တဲ့အခါကျတော့သပွဲတို့ကလထိုင်တို့မပြေဘူးလားဖြင့်တိချောင်းတရနာမည်ရှိသေးလားရှိပါဘာဖြစ်သွားလဲသပွဲကလထိုင်မပြေဘူးလားဖြစ်သွားလားနာမည်မပြောင်းဘူးလားပြောင်းသွားဘာပြောင်းလို့နာမည်ပြောင်းအဲပုံမှန်တရပြောင်းလို့နာမည်ပြောင်းတယ်အဲ့ဒါပညာရဲ့မတည်ငြိမ်မှုဟုတ်တယ်မလားအဲ့ဒီသပွဲကလထိုင်ကနေဟောင်းသွားတဲ့အခါတော့တကူချင်းတကူချင်းချုပ်ဖက်ပြီးတော့ပုံထားတော့အဲ့ဒီကြတော့မှချင်းဖြစ်သွားပြီဟုတ်တယ်မလားသပွဲဟုတ်သေးလားကလတဲ့ဟုတ်သေးလားဘာဖြစ်သွားအဲ့ဒီချင်းကိုကဲမီးရှို့လိုက်ပြီမီးပေါ်ထဲရတော့မီးရှို့လိုက်ပြီဘယ်မလဲချင်းဘာဖြစ်သွားပြာဖြစ်သွားပြီမီးသေးဖြစ်သွားပြီသိလို့မလားအဲ့တော့ပညာသည်ဘယ်တော့မှမတည်မြဲဘူးပညာသည်ဘယ်တော့မှမတည်မြဲဘူးနာမည်မြဲမြဲ အဲပုံမှန်တရားမျိုးမျိုးလိုက်ပြီးတော့နာမည်မျိုးမျိုးကြောင်းသွားတယ်ဒါပညာရဲ့သဘောဒီလိုမလားအခုဘုန်းကြီးတို့ပြောနေတဲ့ယုတ်တင်တန်တွေကတော့ပြတ်တတ်တဲ့သဘောရှိတာတော့မှန်တယ်ဒါပေမဲ့လို့လည်းပဲသူ့ရဲ့သဘာဝကြောင်းသလားမေးတော့မကြောင်းဘူးယုတ်တိဘာသဘောရှိလဲဟောပြတဲ့သဘောရှိတယ်နော်ယုတ်ပေါင်းဘုန်းကြီးတို့ပြိဿတွေကြားဖို့ပါလိမ့်မယ်28ပါးလူတရားမှာယုတ်ပေါင်းဘယ်လောက်ရှိ28ပါးရှိဟုတ်တယ်မလားအမျိုးသားမှာ28အမျိုးသမီးအမျိုးသားမှာ29အမျိုးသမီးမှာ29အမျိုးသားမှာကိုယ်ပိုင်ရုပ်တစ်ခုရှိအမျိုးသမီးမှာလည်းကိုယ်ပိုင်ရုပ်တစ်ခုရှိမတူတဲ့ရုပ်ဟုတ်တယ်မလားတူတဲ့ရုပ်ပေါင်းက26ခုတူတဲ့ရုပ်ပေါင်းက26ခုအမျိုးသားမှာမတူတဲ့ရုပ်တစ်ခုအမျိုးသမီးမှာမတူတဲ့ရုပ်တခုအားလုံးပေါင်းလိုက်ရင်ယောက်ျားတွေမိန်းမတွေအားလုံးပေါင်းလိုက်ရင်28ပေါ့ဒီလိုမဟုတ်လားတူတာက26ဟောင်းတော့ထိုင်မှာကြောက်မှာပြီးတော့မှဒေါ်လေးပြန်ပွားနေတယ်လို့ကြားနေတယ်ဒီတည်းဆိုမဟုတ်သေးဘူးဖြင့်ဟမ်အားလုံးပုဂ္ဂိုလ်တိုင်းရဲ့တဏ္ဍာမှာရှိတဲ့ရုပ်ပေါင်းကတူနေတာက26အမျိုးသမီးမှာတိကျရှိတာကတိအမျိုးသားမှာတိကျရှိတာကတိအားလုံးပေါင်းလိုက်ရင်အားလုံးပေါင်းမှ28ဒီလိုမဟုတ်လားအဲ့တော့ဘုန်းတော်ပရိသတ်တွေကဝိပဿနာရှုတော့မယ်ဆိုရောပေါင်း28ပါလို့ကြည့်မလားမဟုတ်သေးဘူးအကောင်လုံးလိုက်ကြည့်ဖို့မလိုဘူးနော်အဓိကယုံကြည်၄မျိုးကြည့်နိုင်ရင်တဲ့ဝိပဿနာဉာဏ်ဖြစ်ပါတယ်ဟုတ်တယ်မဟုတ်လားမြတ်စွာဘုရားသခင်ကတော်မြတ်ကြည့်သည်အခုနပြောခဲ့တဲ့ဥရဝေလဒေါ်ရမဒေါကရသရိယာကျင့်တဲ့အခါကျတော့ပရမတ်သူကြည့်နေတာပညာတွေကြည့်နေနော်ပညာကိုကြည့်ရင်ဘာဖြစ်မလဲသမထပရမတ်ကိုကြည့်မှဝိပဿနာပညာကိုကြည့်ရင်သမထပရမတ်ကိုကြည့်မှပညာကိုတွဲနေသေးတဲ့ပုဂ္ဂိုလ်တရားသည်သမထလားဝိပဿနာဝိပဿနာဖြစ်ချင်ရင်ဘာမြင်အောင်ကြည့်ရမလဲဒါပြီးတော့မှထပ်ပြောမယ်နော်တက္ကုဏစကားဆက်ပြောပါမယ်ပရမတ်သဘောတရားကရောက်ရှိတယ်နာရှိတယ်ယောဂအဓိကယုတ်ကြည်ဗနမျိုးလေအဓိက၄မျိုး၄မျိုးအဓိကယုတ်ကြည်ဗနမျိုးလေအဲ့ဒီ၄မျိုးလောက်သဘောပေါက်ရင်တရားရှုလို့ရတယ်ဟုတ်တယ်မလားကျန်တဲ့ယောဂတွေသဘောမပေါက်လည်းကိစ္စမရှိဘူးနော်သဘောပေါက်သင့်တဲ့ယုတ်ကြည်ဗနမျိုးလေပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ပြန်ပြောပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ဓာတ်ဗနမျိုးလဲပထဝီဓာတ်ဟုတ်တယ်မလားပထဝီစရာပါလဲမြေကြီးဓာတ်ကပါလဲသဘောမြေကြီးကြည့်ရမှလားမြေကြီးရဲ့သဘောကြည့်ရမှလားရေမြေရေလေမိဓာတ်ကြီးလေးပြကြားဘူးတယ်မလားအဲ့တော့ဝိပဿနာရှုရင်မြေကြီးရှုရမှလားမြေကြီးရဲ့သဘောရှုရမှာမြေကြီးရဲ့သဘောကိုရှုနော်ခန္ဓာကိုယ်ရမှာမြေကြီးရှိတာပါရှိမြေကြီးရဲ့သဘောပဲရှိမြေကြီးကိုကြည့်ခြင်းဟောအောက်ကိုသွားကြည့်ဟုတ်တယ်မလားခန္ဓာကိုယ်ရမှာကြည့်ခြင်းမြေကြီးတွေ့မလား
တွေ့ပါ
ဘာတွေ့မြေကြီးရဲ့သဘောပဲတွေ့မယ်နော်ဒါတော့မြေကြီးကိုကြည့်တာကသမထဟုတ်တယ်မလားမြေကြီးကိုကြည့်တာကပထဝီကတိုင်းဆိုတာကြားဘူးတယ်မလားပထဝီကတိုင်းအဘောကတိုင်းဒီဇောကတိုင်းဝါယောကတိုင်းလေပထဝီကတိုင်းဆိုတာတခြားကြည့်တာလားမြေကြီးကြည့်မြေကြီးကိုကြည့်ရင်သမထမြေကြီးရဲ့သဘောကိုမြင်မှဝိပဿနာမြေကြီးမှာဘာသဘောရှိမာသဘောနဲ့ပြော့သဘောရှိဟုတ်တယ်မလားခေါင်းတော်ပြိတ္တတည်းဈဉ္ဉံလေးရှောက်ကြည့်နော်ဈဉ္ဉံလေးရှောက်ကြည့်တဲ့အခါကျတော့ခြေတော်ကလေးမြောက်တက်လာတယ်နင်းချလိုက်တယ်နင်းချလိုက်တဲ့အခါကျတော့မာမာလေးနင်းမိတယ်ပြော့ပြော့လေးနင်းမိတယ်မာတဲ့သဘောလေးပြော့တဲ့သဘောလေးဓာတ်ပလူရဲ့သဘောလေးမြေကြီးရဲ့သဘောပါဠိလိုပတုဝိတ္တဟောဒါလေးကပတုဝိတ္တကလေးပါလားဟုတ်တယ်မလားအဲ့ဒီပရိဝိတာကလေးတွေတခြားလားယုတ်လားယုတ်နော်မာတဲ့သဘောလေးကလည်းယုတ်ပျော်သဘောလေးကလည်းအဲ့ဒီမာသဘောပျော်သဘောလေးကိုအကြောင်းပြုပြီးတော့တစ်ခုနဲ့တစ်ခုခြေကမ်းမှုအားကောင်းလာရင်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ထုံတယ်မပြေဘူးလားဖြစ်လားအခုထိုင်နေလိုက်တဲ့အခါမနာဘူးလားနာဘယ်ကနာနာရသည်ပါတော့ပေါင်လားခြေသလုံးလားဒူးလားပေါင်ကနာရလားခြေသလုံးကနာရလားဒူးကနာရလားခါးကနာ ဘလူကနာနာဓာတ်တဲ့ဘောလေးကနားနေတာဒီလိုမဟုတ်လားဒုက္ခနာတယ်ဆိုဒုက္ခနဲ့မှရှာကြည့်စမ်းခြေအောင်နဲ့ခွင့်ချစိပြကြည့်စမ်းနာတဲ့ဘောတွေမတွေ့ဘူးနော်ခြေတော်ကနာတယ်ဆိုခြေတော်ခွင့်ချစိပြကြည့်အသာတွေရိုးကြောဘယ်ထဲမှတွေ့ဘယ်ထဲမှမမတွေ့ဒါပေမဲ့ဘာတွေ့မလဲဓာတ်ဘောတဘောလေးဒီပုံမှန်သဏ္ဍာန်ကအရာဝတ္ထုလားဘာလဲတဘောလေးဓာတ်ကလေးတဘောလေးဒီလိုမဟုတ်လားတဘာဝတရားကလေးအဲ့ဒီတဘာဝတရားကလေးကိုတဘာဝတရားကလေးတိုင်းမြင်အောင်ကြည့်ရင်ပရမတ်ကိုနော်အဲခြေတော်ကနားတယ်ဆိုပြီးတော့ခြေတော်ကြီးစိုက်ကြည့်ဝိပဿနာဖြစ်ပါဘာမြင်နေလို့ခြေတော်ကြီးကြည့်နေတာဘာကိုကြည့်နေတာတော့ပညာကိုကြည့်နေတာခြေတော်နေတကယ်ရှိတဲ့တရားလားတို့တင်မြဲရပြောင်းလဲနေတယ်မဟုတ်လားဒါနဲ့နှုတ်လို့ဆင်းနိုင်ခြေတလုံးတော့မရှိတော့ဟုတ်တယ်မဟုတ်လားဒါသဘောတော့မရှိဘူးလားရှိလက်ကလေးနဲ့ခေါက်ကြည့်လိုက်လည်းမနာဘူးလားဓာကလေးနဲ့ထိုးကြည့်လိုက်လည်းမနာဘူးလားစူးလေးနဲ့ထိုးကြည့်လိုက်လည်းမနာဘူးလားနာသဘောမရှိဘူးလားရှိဟုတ်ပြီနော်အဲ့ဒီတော့ဟောဒီခြေတလုံးဆိုတဲ့ပုံမှန်တရားကြီးကတော့အချိန်မရွေးပြောင်းလဲလို့ရတယ်ဒါပေမဲ့နာသဘောလေးဒီနာသဘောကနေမနာသဘောသို့ပြောင်းတဲ့သဘောရှိမရှိဘူးအခုလောဖိထိုင်ထားရင်ဒကာကြီးတွေထိုင်လဲနာမှာပဲဒကာကြီးတွေထိုင်လဲဘုန်းကြီးတို့ထိုင်လဲဟာသူကတော့ဂုံရှိအတရေရှိပုံကုန်မလို့မနာဘူးဒုကတော့ဂုံမဲတဲ့ပုံကုန်မလို့နာတယ်မျက်နာလိုက်အကုန်လုံးခလေးထိုင်လဲလူကြီးထိုင်လဲနာတာပဲဒီလိုမလားနာတဲ့သဘောသည်မနာတဲ့သဘောသို့ပြောင်းလဲတဲ့သဘောရှိရလားနာတဲ့သဘောကတော့နာတဲ့သဘောပဲမာတဲ့သဘောကလည်းမာတဲ့သဘောပဲပြောတဲ့သဘောကလည်းပြောတဲ့သဘောပဲပူတဲ့သဘောကလည်းပူတဲ့သဘောပဲဒီလိုမလားကပြန်ပြောမယ်နော်ပထဝီသည်ဘာသဘောရှိမာသဘောမာသဘောပြောသဘောနာသဘောကျင်သဘောကြိုက်သဘောခဲသဘောထုံသဘောအဲ့ဒါဒီဘယ်လိုတော့ပထဝီဓာတ်ဒီလိုမလားအာဘောဓာတ်ကဘာသဘောရှိတော့ယုံစည်းတဲ့သဘောဖွဲ့စည်းတဲ့သဘောဟုတ်တယ်မလားချွေကလေးဆိုလာတယ်အချွေကလေးကိုအာယုံပြုတ်နေရင်ချွေသည်ပညာလားပရမလားပညာချွေသည်ပညာလားပရမလားပညာမြက်ကလေးကြားလာတဲ့မြက်ရည်သည်ပညာလားပရမလားရည်သည်ပညာလားပရမလားပညာပရမကရည်မဟုတ်ဘူးပရမတရာကရည်ရဲ့သဘောဒီလိုမလားရည်ကလေးကိုလက်ကလေးနဲ့စားကြည့်လိုက်မယ်အေးရင်လည်းအေးမယ်ပူရင်လည်းပူမယ်အေးတာပူတာသည်ဘယ်လိုရဲ့သဘောပဒဝိဒါလာအဘောဒါလာတိဇောဒါလာဝါယောဒတ်ရေကလေးစားကြည့်လိုက်မယ်လေရေကလေးကတိတ်အေးတာပဲတိဇောဒံဒီတော့ရေပဲနော်အေးတာလေးစားကြည့်ရင်အေးတဲ့သဘောလေးသည်တိဇောဒတ်ဟာရေပုံလေးနဲ့ရေချောလိုက်တဲ့ပူတဲ့သဘောလေးသည်တိဇောဒတ်ဒီလိုမလားတိဇောဒတ်အခုပံကလေးလေးတက်လိုက်တဲ့အခါကျတော့ပံကလေးဖွင့်လိုက်တဲ့အခါတော့မအေးဘူးလားအေးသွားအေးတာဒီပါတက်တိဇောဒတ်အာတခါလေအပြင်ကလေပူကြီးလာတော့မပူဘူးလားပူပူရာတိပါတတော့တိဇောဓာဒါကိုဝါယောဓာလို့တော့မပြောနဲ့တော့ပူရာဧရာကတိဇောဓာတွန်းထိုးတဲ့သဘောထောက်ကန်တဲ့သဘောကဝါယောဓာအဲ့တော့လေကလေးတက်လိုက်တဲ့ခန္ဓာကိုယ်တိုးတဲ့သဘောလေးအာသတိမထားမိဘူးလားသတိထားမိလားတိုးတဲ့သဘောလေးကဝါယောဓာဧတဲ့သဘောလေးကတိဇောဓာဒီလိုမလားအလေကလေးတက်လိုက်တဲ့လေကလေးဒီခန္ဓာကိုယ်လာထိသွားတယ်ခြေတော်လေးကဝါယောဓာတ်ဟုတ်တယ်မလားခြေတော်လေးကဗာလဲတွန်းသွားတာလေဝါယောဓာတ်ဘောဟာလေကလေးတက်လို့အေးသွားတယ်အေးတာဒီဩဒီတော့တရားလေးထိုင်နေတယ်ထိုင်နေတဲ့အခါကျတော့အပြင်ဘက်ကလေးလေးတက်လာတဲ့ကအေးသွားတယ်ဩဒါအေးတဲ့သဘောလေးပဲဟုတ်တယ်မလားပူလာတယ်ဒါပူတဲ့သဘောလေးပဲဒီလိုမှတ်နော်ဟာဒါကလေတိုက်တာအေးလိုက်တာလေတိုက်တာပူလိုက်တာလေကိုသွားပြီးတော့စိတ်ထဲမှာမစွဲနဲ့လေဒီပညာနာပရမတ်လေရဲ့သဘောကမှပရမတ်လေကောသစိတ်ဆွဲနေရင်ပညာကောသစိတ်ဆွဲရရောက်ပညာကောသစိတ်ဆွဲနေရင်တမထာလားဝိပဿနာလားတမထာဒီလိုမလားအဲ့ဒါခြေတော်ကလေးကြွားတယ်ခြေတော်ကလေးမြောင်းတက်လာတယ်ခြေကိုတွန်းလိုက်တယ်အောက်ကိုချလိုက်ခြေတော်ကလေးအပေါ်မြောင်းတက်လာတယ်ဆိုရင်ခြေတော်ကမြောင်းတက်လာတာလို့မထင်ဘူးလားထင်သို့တော့ခြေတော်ကမြောင်းတက်လာတဲ့သဘောရှိရဘယ်လိုကလုံပေးလိုက်ဝါယောဓာတ်ဘလူကလုံးပေးလိုက်လေဝါယောဓာတ်ကတွန်းတင်ပေးလိုက်လို့ခြေတော်မြောက်တက်လာတာမဟုတ်လားအဲ့တော့ခြေတော်ကိုမြောင်ကြည့်ရမလားရွေရှားတဲ့သဘောမြောင်ကြည့်ရခြေတော်ကပညာလားပရမတ်လားရွေရှားတဲ့သဘောက ခြေကိုတိုးသွားတယ်ခြေတော့ကိုကြည့်ရမလားတိုးတဲ့သဘောကြည့်ရမလားအောက်ကိုချလိုက်တယ်ခြေတော့ကြည့်ရမလားအောက်ကျတဲ့သဘောကြည့်ရမလားအောက်ကျတဲ့သဘောလေးကြည့်ဟုတ်လားဆွေးကြပါဆိုခွင်တော်ပရိသတ်တွေအုတ်ခဲကလေးတလုံးကြိုးကလေးနဲ့ကြည့်ဆွဲတင်လိုက်မလေးဘူးလားလေးလေးတဲ့သဘောဒီပါတတ်တော့ပထဝီဓာတ်လေးတဲ့သဘောဒီပါတတ်တော့ပထဝီဓာတ်အော်ရှေ့ကိုတိုးသွားလိုက်တယ်နော်တိုးတဲ့သဘောဒီပါတတ်တော့ဝါယောဓာတ်အောက်ကိုချလိုက်တဲ့အခါကျတော့လေအုတ်ခဲကြီးကနေဆွဲချလိုက်တဲ့သဘောမသိရဘူးလားလေးလေးပင်ပင်လေးအောက်ကိုမကြဘူးလားကြာသွားလားလေးပင်တဲ့သဘောကပါတတ်တော့အော်အောက်ကိုခြေတော်ကလေးချလိုက်တဲ့အခါတော့နင်းလိုက်တဲ့ကြောက်ပြားလေးနင်းမိတယ်အေးတယ်အေးတဲ့သဘောလေးဒီပါတတ်တော့မာတဲ့သဘောလေးစမ်းပြီးသဘောအဲသတိထားမိတယ်မာတဲ့သဘောလေးဒီပထဝီဓာတ်ဒီလိုမလားအဲ့တော့ခြေတော်ကလေးနှမ်းနေရင်နှမ်းနေရင်လည်းကြွတယ်နှမ်းတယ်ချတယ်ကြွတယ်နှမ်းတယ်ချတယ်ဒီလောက်နဲ့မလုံလောက်ဘူးကြွတယ်နှမ်းတယ်ချတယ်ဒါတခြားကြည့်ပြောတာလားပညာကြည့်ပြောတမထတော်မပြုံးလားဖြစ်လားဝိပဿနာဖြစ်ခြင်းပါတယ်ဆိုရင်ဘုန်းတော်ပရိသတ်တွေတခြားမြင်ရမှာလားတတ်သဘောမြင်ရတတ်သဘောရွေးရှားတဲ့သဘောညီတတ်တဲ့သဘောလေးသဘောပေါ့သဘောပူသဘောအေးသဘောမာသဘောပြော့သဘောအဲ့ဒီသဘောလေးတွေဘုန်းတော်ပရိသတ်တွေအမျိုးသားတယောက်လမ်းလျှောက်နေလဲဒီသဘောမရှိဘူးအမျိုးသမီးတယောက်လမ်းလျှောက်နေလဲရှိတာပဲမာသဘောကနေမမာတဲ့သဘောသို့ပြောင်းသွားတာရှိမရှိဘူးနော်ပူသဘောကနေမပူတဲ့သဘောသို့ပြောင်းသွားတာရှိလားမရှိဘူးအဲ့နေရာကနေလေကလေးတိုင်းအေးသွားတာပဲလေတိုင်းလို့ပူတယ်ဆိုတာရှိလားမရှိဘူးဒီလိုမလားအဲကွန်လေးဖွင့်လိုက်ရင်အေးမလားပူမလားအဲကွန်လေးဖွင့်လို့ပူတယ်ဆိုတာရှိမလားသူ့ရဲ့အေးသဘောကလည်းအေးသဘောတိုင်းသွားမယ်ပူသဘောကလည်းပူသဘောတိုင်းသွားမယ်မာသဘောကလည်းမာသဘောတိုင်းသွားမယ်ပြော့သဘောကလည်းပြော့သဘောတိုင်းသွားမယ်သူ့သဘောကိုသူဆွံ့ရတယ်သူသဘောကနေတခြားသဘောသို့ပြောင်းရင်လားအဲဒီလိုမပြောင်းတာဒီပရမန်ဘုန်းတော်ပရိသတ်တွေမှတ်ထားနော်အဘိဓမ္မာသင်နေတယ်အဘိဓမ္မာသင်နေတယ်ဆိုတာဒါတွေသင်ရတာဟုတ်တယ်မလားအဘိဓမ္မာဆိုတာကသဘောတရားကိုအဘိဓမ္မာလို့ခေါ်နော်အဲ့တော့မိမိခန္ဓာကိုယ်တော်မှာသဘောတရားတွေရှိတယ်အဲဒီသဘောတရားတွေတဲ့သူရဲ့သဘောကနေပြီးတော့အခြားသဘောသို့ပြောင်းတာရှိရလားလူရဲ့တဏ္ဍာမှာလည်းဒီသဘောနတ်တဏ္ဍာမှာလည်းဒီသဘောမြမရဲ့တဏ္ဍာမှာလည်းလူရင်းနဲ့ဒီမြမာတွေပုံမှန်တရတာကွဲခြင်းကွဲသွားမယ်သူရဲ့သဘောဆွံ့ရလားသူရဲ့သဘောမဆွံ့တာဒီပရမန်ဟုတ်တယ်မလားပုံမှန်တရမျိုးမျိုးကွဲသွားတာဒီပညာသဘောမဆွံ့တာဒီဝိပဿနာဖြစ်ခြင်းရဲ့ပုံမှန်တရကြည့်မလားသဘောကြည့်ပညာကြည့်မလားပရမတ်ကြည့်မလားပရမတ်ကိုကြည့်မြတ်စွာဘုရားအဲ့ဒီလိုကြည့်လာခဲ့ဟုတ်တယ်မလားတဲ့နောက်တစ်ခါနောက်တစ်ခုကယုံလားနံလားနတ်တရားဘာတရားလဲနာမည်ဘာသဘောရှိသိတတ်တဲ့သဘောရှိတယ်အဲ့ဒီသိတတ်တဲ့သဘောတွေမှာမျိုးမျိုးပေါက်နေနော်ကဲထင်ရှားတာပြောမယ်ဆိုလို့ချင်းဘုန်းတော်ပရိသတ်တွေလောဘဘာသဘောရှိလိုချင်တဲ့သဘောရှိဘာသဘောရှိလဲဒီဆုံးတရားလိုချင်တာဒီပါလေလောဘနော်မတရားသဖြင့်လိုချင်တာကျတော့ဝိသမလောဘမတရားသဖြင့်လိုချင်တာလေအဲ့တော့လိုချင်တာဒီလောဘစန္ဒနဲ့သဘောဒီဒေါသလိုချင်တာကလောဘစန္ဒနာကဒေါသမနာလိုတာကဣဒ္ဓမစ္စရိယဒီလိုမလားပုဂ္ဂတတ္တဝါလို့ထင်တာကဒိဋ္ဌိသူသဘောနဲ့သူမရှိဘူးလားရှိလားကဲကောင်းပြီဒါဖြစ်လို့ရှိရင်ဘုန်းတော်ပရိသတ်တွေကဲဒေါသလေးတစ်ခုပြောကြပါစို့နော်ဒေါသတွေဘာသဘောရှိတော့ကြမ်းတမ်းတဲ့သဘောရှိဘာသဘောရှိလဲကဲထားပါတော့ခလေးတယောက်စိတ်ကြမ်းလူကြမ်းနဲ့ဆဲတယ်ဆိုတဲ့သူ့မှာဘာရှိနေလို့ဒေါသရှိဘာရှိနေလို့လဲခလေးတယောက်ကလည်းဒေါသရှိရင်ထဲမဲ့ဆုံးမဲ့ငုံမဲ့ဒီလိုမလားကဲခလေးတယောက်ရဲ့တဏ္ဍမာသာဒေါသရှိရင်အဲ့ဒီပုံမှန်တရားဖြစ်တယ်လို့လူကြီးတယောက်ရဲ့တဏ္ဍမာဒေါသဖြစ်တော့ကောတိတ်တိတ်မွေ့မွေ့ဖြစ်လာမလားသူလည်းဘယ်လိုဖြစ်မှာလဲစန္ဒနာမှာပဲမျက်နှာကြီးနေလာမယ်အမျက်နှာကြီးရုပ်ပဲဆင်းမြဲဖြစ်လာမယ်စန္ဒနဲ့မူရာတွေဖြစ်လာမယ်စကားသားနေမာကြောလာမယ်အဲ့ဒါဘာရှိလို့တော့ဒေါသရှိလို့မလားအဲ့တော့ဒေါသဆိုတဲ့သဘာဝသည်ကလေးတယောက်ရဲ့တဏ္ဍာမှာဖြစ်လေဒီပုံစံပဲကြောက်လားလူကြီးတယောက်ရဲ့တဏ္ဍာမှာရှိလေဒီပုံစံပဲကြောက်လားဟောင်းကြီးတစ်ပါးရဲ့တဏ္ဍာရှိလေကြောက်လားဟောဒီလိုဆိုတော့ဒေါသကပုံကိုရွေးလားမရွေးဘူးဘယ်ပုံကမှပဲဖြစ်ဖြစ်ဒေါသတရားကိုသာလက်ခံထားရင်ဒေါသကသူ့ပုံမှန်တရတော့ပြနေမှာပဲဒီလိုမလားအဲ့ဒါကြောင့်မလို့ဒေါသသည်ဘယ်ပုံကရဲ့တဏ္ဍာမှာပဲဖြစ်ဖြစ်သူ့ရဲ့သဘောကိုဘယ်တော့မှမစွန့်ဘူးနော်ပညာမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒေါသကိန်းလဲဒီပုံစံပဲ ပညာရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမဒေါသကိန်းလဲဒီပုံစံမှာပရိယမာယာတွေများခြင်းများမယ်သဘာဝချင်းကတော့အတူတူပဲမဟုတ်လားသူ့ရဲ့သဘောဆုံးရင်လားဒီတော့ပရမတ်တိသူ့ရဲ့သဘောဘယ်တော့မှမဆုံးပညာကဆုံးဒါပညာနဲ့ပရမတ်သဘောတရားနော်ကျက်တာပြီဘုန်းကြီးဒီလောက်နဲ့ပညာပရမတ်သဘောတရားဒီကောင်းချောက်လိုက်တော့မယ်အားလုံးချောင်ပြီးတော့ကြည်လိုက်တဲ့အခါကျတော့ပညာဆိုတာကဘာသဘောရှိလဲအဲရောဆိုတာကဘာသဘောရှိလဲဖောက်ပြန်တဲ့သဘောရှိတယ်။အဲဒီဖောက်ပြန်တဲ့သဘောဒီသူရဲ့သဘောကိုစွန့်ရလား။သူရဲ့သဘောကနေတခြားသဘောပြောင်းရလား။တခြားသဘောမပြောင်းလို့ပညာလားပရမတ်။ပုံမှန်တရံကပညာသူရဲ့သဘောကနာမ်ဒီဘာသဘောရှိတော့တိတတ်တဲ့သဘောရှိတယ်။တိတတ်တဲ့သဘောကနေမတိတတ်သဘောသို့ပြောင်းရလား။မပြောင်းဘူး။သူရဲ့သဘောကိုမပြောင်းတာဒီပရမတ်။ဒီလိုမလား။ကဲဒီလိုသရဘုန်းကြီးတို့ပြိတ္တတည်းတရားထိုင်ခြေသလုံးကနာနေတယ်ခြေသလုံးဒီပညာလားပရမလားနာတဲ့သဘောလေးကပေါင်ကကြိုက်တယ်ပေါင်ဒီပညာလားပရမလားကြိုက်တဲ့သဘောလေးကကြောပင်ကရားတယ်ကြောဒီပညာလားပရမလားရားတဲ့သဘောလေးကဝိပဿနာရှုတဲ့ပုဂ္ဂိုလ်ဒီခြေသလုံးကနာတယ်ဆိုရင်ဘာကိုကြည့်ခြေသလုံးမမြင်စေနဲ့ဟုတ်တယ်မလားဘာကိုကြည့်ရမှာလဲနာတဲ့သဘောလေးကိုမြင်အောင်ကြည့်နာတဲ့သဘောလေးဒီကဲဖုန်းတို့ပြိတ္တတွေခြေသလုံးလားမဟုတ်ဘူးနော်ခြေသလုံးမဟုတ်ရင်ငါကောဟုတ်ရဲ့ပုဂ္ဂိုလ်ကဟုတ်ရဲ့လားတတ္တဝါကဟုတ်ရဲ့လားယောက်ျားဟုတ်ရဲ့လားမိန်းမဟုတ်ရဲ့လားဒါဖြင့်ပါတော့နာရတဲ့သဘောလေးပဲနာရတဲ့သဘောလေးဒီယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးဒီလိုမလားယောက်ျားမိန်းမလို့ပြောနေတာတခြားလားပညာပညာမလားပညာကိုအတည်ယူလို့ရှိရင်ဒိဋ္ဌိဖြစ်ပညာဒီမရှိတရားလားအရှိတရားလားမရှိတရားကိုတကယ်ရှိတယ်ထင်ရင်ဘာဖြစ်တော့ဗာဒိတိဖြစ်တော့တက္ကရာဒိတိဗာဒိတိပါလေတက္ကရာဒိတိသရမြန်မာလိုပြန်လိုက်ရင်အမြင်မှားဘယ်ပေါ်မှာမှားတာတော့ခန္ဓာပေါ်မှာမှားဒီလိုမလားညဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တယောက်ဒီနော်အမြင်မှားနဲ့ရှုရမလားအမြင်မှန်နဲ့ရှုရအဲ့တော့ဒုပေါင်းကခြေလက်သရမြင်နဲ့ရှုရမလားတဘာဝတရားအနေနဲ့ရှုရမလားတဘာဝတရားအနေနဲ့ရှုမှအမြင်မှဒုပေါင်းကခြေလက်စရအမြင်နဲ့ရှုနေရင်မြင်မှလားမြင်မှလားအမြင်မှတာဒီပါလေဒိဋ္ဌိဗာဒိဋ္ဌိတော့အဲ့တော့အဒုက္ခနာလိုက်တာဒုက္ခနာလိုက်တာဒုက္ခနာလိုက်တာဒုပေါင်းကခြေလက်စရအမြင်မပြောင်းရင်ဘာနဲ့ရှုတက္ကာယဒိဋ္ဌိနဲ့ရှုနေတာဒိဋ္ဌိနဲ့ရှုနေတာဟုတ်တယ်မလားဒိဋ္ဌိဆိုရင်မဲ့ကင်ဖြစ်ပါမဲ့ကင်ကဘယ်လိုမှဖြစ်တော့မှန်တော့အမြင်ဖြစ်မှမဲ့ကင်ဖြစ်တယ်ကြည့်ကြည့်စမ်းအဲ့တော့နာရတဘောတိပရမတ်နာပရမတ်ကျင်ပရမတ်ပူပရမတ်အေပရမတ်ဒီလိုမလားနာရဲကျင်တယ်ပူတယ်အေတယ်တောင်းတယ်တင်းတယ်သိရင်လဲသိတယ်မြင်ရင်လဲမြင်တယ်ကြားရင်လဲကြားတယ်နိုင်ရင်လဲနိုင်တယ်အရသာသိရင်လဲသိတယ်ဟာကောင်းတယ်လို့ခံစားရရင်လဲကောင်းတယ်လို့ခံစားတယ်မကောင်းဘူးလို့ခံစားရရင်လဲမကောင်းဘူးလို့ခံစားတယ်အဲ့ဒီသဘောလေးတွေဒီတခြားလားပရမတ်အဲ့ဒီပရမတ်ကိုမြင်အောင်ကြည့်ရမယ်ဘုန်းတော်ပရိသတ်တွေနော်ပရမတ်မြင်မှဝိပဿနာဖြစ်တယ်ပညာမြင်ရင်သမထဖြစ်တယ်ပညာမြင်ရင်သမထပဲဖြစ်မယ်ပရမတ်မြင်မှအဲ့ဒီတော့မြတ်စွာဘုရားမပွင့်ခင်ကအဲ့ဒီယောသဘောနာသဘောကိုဘယ်လိုတွေသိတယ်ပြီးတော့ဘယ်လိုမှမသိဘူးနော်ဒီတော့သစ္စာနေမျိုးတည်းမှာဒုက္ခသစ္စာသရအဲ့ဒီယုံနဲ့အဲ့ဒီနာသည်ဒုက္ခသစ္စာဒီလိုမလားတော့ဘုန်းကြီးပြိတ္တတွေကကသစ္စာတိအောင်လို့သစ္စာတိအောင်လို့ဆိုတော့ဘာတိအောင်လို့ရမှာလဲဒုက္ခသစ္စာတိအောင်လို့ဘလို့သိတာကိုဒုက္ခသစ္စာတိတယ်လို့ခေါ်တယ်အဲဒီရုပ်တွေအဲဒီနာမ်တွေပရမရုပ်နာမ်လို့သိမယ်ဒုတိယရုပ်နာမ်တွေဖြစ်တယ်လို့သိမယ်တတိယရုပ်နာမ်တွေပြတ်တယ်လို့သိဘယ်နှချက်လဲ၃ချက်ပရမဘာလဲရုပ်နာမ်ကိုသိမယ်ဒုတိယရုပ်နာမ်ဖြစ်တာသိမယ်တတိယယုံနာပြတ်တာသိမယ်ဘယ်လိုမျိုးသိရမှာလဲအဲ့ဒီတောင်မျိုးသိမှဝိပဿနာဖြစ်တာမဟုတ်လားနော်အဲ့ဒီအရင်တုန်းကမြတ်စွာဘုရားမသိခင်ကဘယ်လိုတွေသိခဲ့ဘူးလဲသိအောင်ပြောပြပေးနေတဲ့လူကရှိရလားလူလည်းမရှိဘူးနာလည်းမရှိဘူးပြမလည်းမရှိဘူးဟုတ်တယ်မလားသုဘတာသူထိုးထွင်းပြီးတော့သုဘတာသူလိမ့်လာပြီးတော့သိအောင်လုပ်ယူရတာနော်ဘယ်လိုသိအောင်လုပ်ယူရတယ်လဲဆိုတဲ့အဖြေကိုပရိစ္ဆသမုပ္ပန်နည်းနဲ့ကျွဲပြီးတော့ညကြမှာဆက်ပြောမယ်ဟုတ်တယ်မလားညကြတော့လာခဲ့ကြနော် အဲ့ဒီတော့ပရမတ်မြင်တော့မှအမြင်မှန်ရပါတယ်အဲ့ဒီတော့မှဒုက္ခသစ္စာသိတယ်ဒုက္ခသစ္စာသိတော့မှသစ္စာ၄ပါးတပြိုင်တည်းမသိဘူးလားသိတော့ဘလို့သင်ပေးလို့သိဘလို့မှသင်ပေးတာမယူသဘာဝတည်းထိုးထွင်းပြီးတော့သိတာသင်ယံဘူညာဖြင့်ဆရာမကူသင်ယံဘူသင်ယံမူတရာဘာလဲကိုယ်တိုင်သိသင်ယံစရာကကိုယ်တိုင်ဘူစရာကသိဟုတ်တယ်မလားကိုယ်တိုင်သိလို့သင်ယံဘူတဏှာပြင်ပြောတော့တမ္မာတန်ဗုဒ္ဓတမ္မာတန်ဗုဒ္ဓတမ္မာကောင်းစွာမှန်အမှန်တန်အမှန်တိုင်းဗုဒ္ဓသိတယ်ကောင်းစွာသိတယ်အမှန်တရားကိုသိတယ်သူများသင်ပေးလို့သိတာလားသူကိုယ်တိုင်သိတာအဲ့ဒါကြောင့်သူကိုလူနာပြမာတွေကဘလို့နာမည်ပေးလဲတမ္မာတန်ဗုဒ္ဓပင်ရင်နာမည်ကဗုဒ္ဓပင်ရင်နာမည်ကဗုဒ္ဓအဲ့သူသိတဲ့တရားကလည်းတကယ်အစစ်မှန်တရားမို့လို့အစစ်မှန်တရားကိုသိတဲ့အတွေ့ဗုဒ္ဓဆိုတဲ့စကားလုံးအပြင်ထူးထူးခြားခြားဘယ်လိုနာမည်ပေးလိုက်လဲတမ္မာတန်ဗုဒ္ဓရှင်းတယ်နော်အဲ့တော့တမ္မာတန်ဗုဒ္ဓတမ္မာတန်ဗုဒ္ဓသာသစ္စာလေးပါးမြတ်တရားကိုဆရာမကိုသင်ယဘူးဉာဏ်ဖြင့်ကိုတော်တိုင်ထိုးထွင်းရင်သိတော်မူတတ်တော်ဆိုကြည့်လိုက်စမ်းတမ္မာတန်ဗုဒ္ဓသာသစ္စာလေးပါးမြတ်တရားကိုဆရာမကိုသင်ယဘူးဉာဏ်ဖြင့်ကိုတော်တိုင်ထိုးထွင်းရင်သိတော်မူတတ်တော်ကောင်းပါနှမျိုးရှိတာနံပါတ်1ကဘဂဝါတော်နံပါတ်2ကအရဟတော်နံပါတ်3ကသမ္မသမ္ဗုဒ္ဓတ္တကောင်းပါနှမျိုးလေအဲဒီကောင်းသုံးမျိုးနဲ့ပြည့်စုံတော့တတ္တတို့ဘုရားရှင်ဟာနမောရှိခောပါ၏ခေအားလုံးလိုက်ဆိုလိုက်မယ်နမောတတ္တဘဂဝါတော်ရဟတော်သမ္မသမ္ဗုဒ္ဓတ္တလူနဲ့မြမာလူနဲ့မြမာတတဝါတို့ဤတတဝါတို့ဤပူဇော်ခြင်းကိုပူဇော်ခြင်းခံရောမူတိုက်ထားသောသစ္စာလေးပါမြတ်တရားကိုဆရာမကူတရားမူညာဖြင့်ကိုတော်တိုင်ထိုးထွင်း၍သိတော်မူတတ်သောဘုံတော်၆ဆုံးတကောကုံနှင့်ပြည့်စုံပေညာမြတ်စွာဘုရားအာအဟံတပိတော်သည်ကိုနှောင်းနှလုံးသုံးပါးပြောင်းပြော့မံကိုလျော၍ကတော်မြန်သောလက်အုံမောပြီးရှိခိုးပါ၏ရှင်ဘုရားမြတ်စွာဘုရားကိုရှိခိုးပြီးတဲ့အခါကျတော့မှတရဏဂုံသုံးပါးသောတိယမေကေအားလုံးလိုက်ဆိုလိုက်ကြဗုဒ္ဓံတရဏဂိသမိဓမ္မံတရဏဂိသမိသံဃံတရဏဂိသမိဒုတိယံမိဗုဒ္ဓံတရဏဂိသမိဒုတိယံမိဓမ္မံတရဏဂိသမိဒုတိယံမိသံဃံတရဏဂိသမိတတိယမိဗုဒ္ဓံတရဏဂိသမိတတိယမိဓမ္မံတရဏဂိသမိတတိယပိသံဃံတရဏဂိသမိမြတ်စွာဘုရားကိုကိုယ်ွယ်သိကပ်ပါ၏တရားတော်မြတ်ကိုကိုယ်ွယ်သိကပ်ပါ၏သံဃာတော်မြတ်ကိုကိုယ်ွယ်သိကပ်ပါ၏တရဏဂမဏပရိပုဏ္ဏံတရဏဂုံသုံးပါးကိုယ်ခွေခြင်းသည်ပြည့်စုံပါပြီအာမဗန္တိသီလခါယုံစောင့်တည်ကြရမယ်နော်အာလုံးဤကောင်းကြောင့်အနေနဲ့လိုက်ဆုံးလိုက်ကြပါဏာတိပါဒဝေရမဏိသိက္ခာပတံသမာဓိယာမိတရဘာအသက်ကိုစေရနာဖြင့်အလုံးအကျိုးညှင်းပန်းနှိမ့်ဆက်၍မတတ်ဖြတ်ပါဖေယအဒိဏာဒနာဝရမဏိသိက္ခာပတံသမာဓိယာမိသရဝပိုက်ဆိုင်သည့်ပစ္စည်းကိုပိုင်ရှင်ဤခွင့်ပြုချက်မရဘဲအတင်းအဓမ္မလူရဲ့ယူငင်ခြင်းကိုရ ောင်းခြင်းမာမိဖေယကာမိတုမိဇာသာရဝိရမဏိတကပဒံသမာဓိယာမိကာမဂုဏ်တရားတို့၌မာယွင်ဖောက်ပြန်မမမကံကျင်ခြင်းမှာလူမှုရေးဖောက်ပြန်မှုမှာရှောင်းခြင်းမာမိဖေယမုသာဝါဒဝိရမဏိတကပဒံသမာဓိယာမိသရဝါရောဤအကျိုးစီးပါပြပြစီလအောင်ကြီးရွယ်၍မောမမန်လိမ့်လေခြင်းပြောဆိုခြင်းမှာရှောင်းခြင်းမှာမိဖုရားသုရမိရယမိဇပမတ္တထနာဝိရမဏိတေခပတသမာဓိယာမိကုသိုလ်တရားတို့၌မင်းလျော်ကြောင့်ဖြစ်သောအယက်သေးသာသာသမူရခြင်းမှာရှောင်းခြင်းမှာမိဖုရားအားလုံးပဲနဲ့ချက်လဲအဲ့ဒါကိုပစ္စသီလလို့ခေါ်တယ်နော်ပစ္စသီလမြန်မာလိုတော့အဲ့ဒီ၅ပါးသီလကတဲ့ဘယ်တော့ကပေါ်ခဲ့တယ်လဲဆိုရင်မြတ်စွာဘုရားမပွက်ခင်ကတည်းကနော်ဘောဘုန်းကြီးတို့နေမိဆိုတဲ့စကြဝဠာမင်းကြီးဖြစ်စဉ်ကတည်းဖြစ်စဉ်ကလေးကဖရာလောင်နေမိစัจ ජ ဝရေမင်းကြီးဖြစ်စဉ်ကလေးကနေမိဆိုတဲ့စัจ ජ ဝရေမင်းကြီးသည်သူကိုယ်တိုင်လည်း၅ပါးသီလလုံးကြောင်းအောင်ထိန်းတဲ့တိုင်းသူမိသားတွေကလည်း၅ပါးသီလနဲ့ပြည့်စုံအောင်အမြဲတမ်းတိုက်တွန်းတယ်၅ပါးသီလနဲ့ပြည့်စုံအောင်ဆောင်ထိန်းခိုင်းတယ်အဲ့ဒီနည်းနဲ့သူရဲ့တိုင်းပြည်မှာအခြားခြားဥပဒေမရှိဘူး၅ပါးသီလနဲ့ပဲအုပ်ချုပ်သွားတယ်နော်အဲ့ဒါကြောင့်၅ပါးသီလသည်တကယ်တမ်းလုံးကြောင်းအောင်ဆောင်ထိန်းသွားမယ်ဆိုရင်လောကရဲ့ငြိမ်းချမ်းကြောင်းတရားမဖြစ်ဘူးလားဖြစ်အချောင်းပရိဘာမှမလိုဘူးအဲ့ဒီ၅ပါးသီလအတိုင်းသာအောက်ချုပ်သူကလည်းလုံးကြုံမယ်အောက်ချုပ်ကလည်းပြည်သူတွေကလည်းလုံးကြုံမယ်အားလုံးလုံးကြုံဆောင်ထိန်သွားမယ်ဆိုရင်ဘာဥပရိမှမရှိဘဲနဲ့လည်းပဲလောကကြီးတာယာဝါပြောတဲ့လောကမဖြစ်ဘူးလားဖြစ်လားအပြစ်တွေမกินဘူးလားกินလားဒါနဲ့လောကကြီးမှာဥပရိတွေမြင်းမြောထုံနေရတာဒီ၅ပါးသီလလုံလို့လားမလုံလို့အဲ့ဒါကြောင့်၅ပါးသီလလုံးဖို့ရင်မကြည့်ဘူးလားကြည့်။အဲ့ဒါကြောင့်မြတ်စွာဘုရားတကယ်ကရမကြီးပွင့်လာတဲ့အခါကျတော့မြတ်စွာဘုရားတကယ်ကရမကြီးကသူတိတ်ကာလတုန်းကဖျားလောင်းဘဝနဲ့နေမိစကြမင်းကြီးဖြစ်စဉ်တုန်းက၅ပါးသီလနဲ့အုပ်ချုပ်ခဲ့တာကိုပြန်လည်ဟောပြပြီးတော့ခြေသားတို့၅ပါးသီလသည်တဲ့လောကပါလတရားလောကကိုစောင့်ရှောက်တဲ့တရားလောကကြီးကိုတာယာဝါပြောင်းအောင်ပြုလုပ်ပေးတဲ့တရားဖြစ်တဲ့အတွက်သင်ခြေသားတို့၅ပါးသီလအမြဲတမ်းလုံးကြောင်းဆောင်ထိန်ခဲ့ပါလို့မတိုက်တွန်းမူလားတိုက်တွန်းမြတ်စွာဘုရားတခင်ကရောမြတ်ကြီးကိုယ်တိုင်တိုက်တွန်းတဲ့၅ပါးသီလလုံးကြောင်းဆောင်ထိန်မှုမသိမူလားသိလားသိပါတယ်နော်အဲဒါကြောင့်သာတော်နှလုံးပြောပါဥဒရောကောင်းအပေါင်းတို့တောမေသင်ဥဒရောကောင်းအပေါင်းတို့သည်တိဝိဒသမတ္တိဒါယကိဏလုဏနိဗ္ဗံသုံးနာချမ်းသာပိဋကစွာသောတိတရဏိဏသုံးပါအစုံမြတ်တရဏကုံနှင့်သာအတုတကဝပြည့်စင်ကသမဏကေတအင်္ဂါ၅ရက်နှင့်ပြည့်စုံသောသီလကရုဓမ္မနိစ္စသီလတော်မြတ်ကိုတမတရေတဝကနေတဝခောက်ဝပစုံးကဲ့သို့အမြဲတမ်းလုံးကြောဆောင်ထိန်ကြကုန်သည်ဖြစ်၍ဒါနံဒါနဆိုတဲ့တရားကိုလည်းပဲတတဝပြည့်လူကြကုန်သည်ဖြစ်၍သီလသီလတရားကိုလည်းလူကျင့်ဝသီလသိက္ခာပုဒ်တွေကိုလည်းပဲရခိတဝဆောင်လျှောက်ကြကုန်သည်ဖြစ်၍ဘာဝနာတမတဘာဝနာဝိပဿနာဘာဝနာဆိုတဲ့တမတကျင့်စဉ်ဝိပဿနာဘာဝနာကျင့်စဉ်တရားတော်ကိုကျင့်ကြံကြောက်ကိုအားထုတ်ကြကုန်သည်ဖြစ်၍အပမဒိနမမေ့မလျော်မပေါ့မဆာကောင်းမြတ်သောတရိတံဝေကာတရာတရားဖြင့်တံပါဒိဋ္ဌကိုစီကောင်းကပြည့်စုံအောင်ကြင်ကြံကြောကုန်အထုံနိုင်ကြပါစေကုန်တည်းအာသာသာသာအေအာလုံသောပိဋကအပေါ်တော်ကောင်းတို့တရဏကုံသုံးပါးပြီးပြီးတော့ဂါဘာသောကိုချင်းသီလနဲ့ပြည့်စုံကြပြီးလောကကြီး၌ချမ်းသာမာမာချမ်းသာသာသာဖြင့်မြတ်စွာဘုရားသခင်ကရောမြတ်ကြီးသာသနာတော်ကိုနိလသက်ဘွဲ့တင်နေအောင်စောင့်ရှောက်နိုင်သောတတော်ကောင်းအပေါင်းများဖြစ်ကြပါစေ။